Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ18ရက်တောက်ကြနေအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကာယရောဂါကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့နိုင်ငံပေါင်း60ကျော်အတွက်ကုလသမဂ္ဂကဒေါ်လာ 10.3 ဘီလီယံလိုအပ်နေတယ်လို့ဖန်ကြားလိုက်ပါတယ်။ကယောဂါကြောင့်ချမ်းမာရေးစီးပွားရေးထိခိုက်နေတဲ့နိုင်ငံတွေကိုအကူအညီပေးဖို့ကုလသမဂ္ဂကဒီကနေ့တောက်ချာနေမှာအလှငွေတောင်းခံလိုက်တာပါ။အဲ့ဒီနိုင်ငံတွေကိုအခုမကူညီရင်နောက်မှမရေတွက်နိုင်တဲ့အသက်ဆုံးရှုံးမှုနဲ့ဒေါ်လာထရီလီယံနဲ့ချီဆုံးရှုံးမှုတွေကြုံကြရလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲမတ်ခ်လိုကော့ခ်ကပြောပါတယ်။နိုင်ငံပေါင်း40မှာ COVID-19 ကာယရောဂါတုံ့ပြန်နိုင်ရေးအတွက်ကုလသမဂ္ဂကမတ်လမှာဒေါ်လာ2ဘီလီယံစတင်အလှူခံခဲ့ပြီးတော့နိုင်ငံတော်တော်များများမှာရောဂါပြန့်နှံ့ခဲ့တဲ့မေလရောက်ချိန်မှာတော့6.9ဘီလီယံအထိတိုးပြီးအလှူခံခဲ့ပါတယ်။ဒါပေမဲ့အလှူငွေ 1.64 ဘီလီယံပဲရရှိပါသေးတယ်။ဒီကနေ့တိုးမြင့်ပန်ကြားတဲ့အလူငွေဒေါ်လာ10ဘီလီယံကျော်ဟာနိုင်ငံပေါင်း63နိုင်ငံကလူပေါင်းတန်250ကိုကူညီဖို့ဖြစ်ပြီးတော့အဓိကအဖြစ်တော့အာဖရိကအရှေ့အလယ်ပိုင်းနဲ့လက်တင်အမေရိကဒေသနိုင်ငံတွေကိုကူညီဖို့ဖြစ်ပါတယ်COVID-19 ကာယရောဂါကြောင့်နိုင်ငံပေါင်း25နိုင်ငံထက်မနည်းကလူတွေဟာအင်မတန်ဆိုးဝါးတဲ့အငတ်ဘေးကြုံကြရနိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကဒီကနေ့အကြေညာချက်ထုတ်ပြန်ပါတယ်။ငတ်မော့ခေါင်းပါမှုဖြစ်နိုင်တဲ့အန္တရာယ်ရှိကြောင်းလွန်ခဲ့တဲ့3လကကုလသမဂ္ဂလုံခြုံရေးကောင်စီကို WFP ပြောခဲ့တယ်လို့ဒီကနေ့ဒီအချိန်မှာကမ္ဘာပေါ်ကအဆင်ပြေဆုံးမိသားစုတွေဟာအငတ်ဘေးကြောက်ထဲကိုတွန်းပို့ခံနေရတာတွေ့နေရတယ်လို့ WFP အမှုဆောင်ညွှန်ကြားရေးမှူး David Beasley ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။စာရည်ရိခာမလုံလောက်တဲ့ပြဿနာကိုတုံ့ပြန်ဖို့အတွက်ဒေါ်လာ5ဘီလီယံနီးပါးလိုအပ်တယ်လို့ WFP ကပြောပါတယ်။အငတ်ဘေးကျုံနေတဲ့နိုင်ငံတွေမှာ COVID-19 ကာယရောဂါမဖြစ်ခင်ကအစားအသောက်ကိုဝါလင်အောင်မစားနိုင်သူ149သန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတော့ဒီနိုင်ငံတွေကိုအရေးပေါ်ထောက်ပံ့မှုမပေးနိုင်ရင်အခုနှစ်ကုန်ချိန်မှာတန်း290အထိတိုးလာနိုင်တယ်လို့ပြောပါတယ်။လက်ရှိ WFP ရဲ့ခန့်မှန်းတွက်ချက်မှုတွေအရလာမယ့်6လအတွင်းမှာကြိုတင်ကာကွယ်နိုင်တဲ့ယောဂါနဲ့တစ်နေ့ကိုခလေးငယ်6,000အထိသေဆုံးနိုင်တယ်လို့ကြေညာချက်ထဲမှာဖော်ပြပါရတယ်။ COVID ကယောဂါကြောင့်ခလေးငယ်တွေအတွက်မဖြစ်မနေလိုအပ်တဲ့ကျန်းမာရေးဆောင်ရှားမှုနဲ့အာဟာရဖြည့်တင်းရေးဝန်ဆောင်မှုတွေထိခိုက်နေတယ်လို့သူတို့ကထောက်ပြထားပါရ The New York Times သတင်းစာကြီးရဲ့စာရင်းအရ American ပြည်ထောင်စုမှကြာသပတေးနေ့တုန်းက COVID-19 အတည်ပြုလူနာ9,000ခွဲကျော်နဲ့တရက်ထဲအတည်ပြုလူနာအများဆုံးစံချိန်တက်တင်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကပဲ6,800ကျော်နဲ့စံချိန်တင်ခဲ့တာပါ။ COVID-19 အတည်ပြုလူနာအရေအတွက်မြင့်တက်နေတဲ့ California ပြည်နယ်ကဝန်ထမ်းတွေမနိုင်မနှင်းဖြစ်နေတဲ့ဆေးရုံ၈ခုမှကူညီဖို့အတွက်စစ်စရာဝဲစစ်သူနာပြုနဲ့တခြားကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကိုစစ်တပ်ကစေလွှတ်ထားပါတယ်။ပြည်နယ်အစိုးရရဲ့ပန်ကြားမှုနဲ့အထူးကျမတ်ကုသဆောင်တွေမှာကူညီဖို့အတွက်လေဒါကတပ်ဖွဲ့ဝင်160ကိုဆေးလွှတ်ပေးထားတာပါကယ်လီဖိုးနီးယားပြည်နယ်မှာ48နာရီအတွင်းမှာအတည်ပြုလူနာ2000နီးပါးသေဆုံးသူ250ကျော်ရှိခဲ့တယ်လို့ကြာသပတေးနေ့တုန်းကသတင်းတွေဖော်ပြပါတယ်ဆေးရုံတွေမှာလည်းအတည်ပြုလူနာဒါမှမဟုတ်တန်လျာလူနာ8000ကျော်ရှိနေပါတယ်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာတော့ COVID အတည်ပြုလူနာ3000ခွဲကျော်ရှိနေပါတယ် COVID-19 ကာယရောဂါစတင်ဖြစ်ပွားခဲ့ပြီးကတည်းကEU ဥရောပတမကအဖွဲ့ဝင်နိုင်ငံကောင်ဆောင်တွေပထမဆုံးလူချင်းတွေးဆဆွေးနွေးတဲ့ထိပ်သီးစည်းဝေးပွဲကို Belgium နိုင်ငံ Brussels မြို့တော်မှာပြုလုပ်နေပါတယ်။ကာယရောဂါကြောင့်ထိခိုက်ခဲ့တဲ့ EU စည်းပွားရေးကိုကြားခံပေးဖို့အတွက်ဒေါ်လာ2ထရီလီယံလောက်ရန်ပုံငွေသတ်မှတ်သုံးဆွဲမဲ့အစီအစဉ်ကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။လုံခြုံရေးကိုမှန်မှန်ကန်ကန်မလုပ်ရင်ဆုံးရှုံးမှုတွေကြီးမားနိုင်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကထိပ်သီးစည်းဝေးပွဲမဆခင်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ If we do it right,We can overcome this crisis stronger and emerge stronger from the crisis.
EU အနေနဲ့ပြဿနာကိုစွတ်စွတ်စီစီရင်ဆိုင်ဖြေရှင်းပြီးခိုင်ခိုင်မာမာရုန်းထွက်နိုင်ပါတယ်။ဖြေရှင်းနိုင်တဲ့နည်းလမ်းတွေအားလုံးရှိနေပါပြီ။ EU ပြည်သူတွေအတွက်တိတ်အရေးကြီးတဲ့သူတို့မျှော်လင့်နေတဲ့အဖြေရှာကြရမှာဖြစ်ပါတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ von der Leyen ကပြောကြားသွားတာပါ။ဂျာမနီဝန်ကြီးချုပ် Angela Merkel ကတော့ EU နိုင်ငံတွေကြားမှာပြန်လည်ထူထောင်ရေးရန်ပုံငွေနဲ့ပတ်သက်လို့တော်တော်လေးသဘောထားကွဲနေသေးတဲ့အတွက်အခုထိပ်သီးစည်းဝေးပွဲမှာသဘောတူနိုင်မလားဆိုတာပြောဖို့ခက်တယ်လို့ဆိုခဲ့ပါတယ်။ EU အဖွဲ့ဝင်28နိုင်ငံရဲ့စည်းပွားရေးအတွက် တဲ့အရေးကြီးတဲ့ကြားကန်ရဲ့အစီအစဉ်တွေအတွက်ခက်ခဲတဲ့ညှိနှိုင်းမှုတွေလုပ်ကြရမှာဖြစ်ပြီးတော့တတိနဲ့အကောင်းမြင်ထားတယ်လို့ပြင်သစ်သမ္မတအမ်မန်နျူအယ်မက်ခရွန်ကလည်းပြောကြားခဲ့ပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့အချိန်ညာပေးသွားမှာဖြစ်ပါတယ်။လူခွေရေးကိုကာကွယ်စောင့်ရှောက်ဖို့ကအမေရိကန်သံတမန်ဆက်ဆံရေးမူဝါဒရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်။ညှင်းပယ်လို့မရတဲ့အခွင့်အရေးနဲ့လွတ်လပ်ခိုင်မာစေခြင်းဆိုတဲ့ခေါင်းစဉ်နဲ့ဖီလာဒယ်ဖီးယားမြို့မှာမနေ့ကလုပ်တဲ့လူခွေရေးအခမ်းအနားတစ်ခုအတွင်းသူကအဲ့လိုပြောလိုက်တာပါ။ဒါပြင်ကမ္ဘာတစ်ဝှမ်းမှာရှိတဲ့အာဏာရှင်အစိုးရတွေဟာလူခွေရေးချိုးဖောက်မှုတွေကိုနေ့စဉ်နဲ့အများအကြီးအကျယ်ချိုးဖောက်နေကြတယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။အဲ့နိုင်ငံတွေထဲမှာတရုတ်ရုရှားမြောက်ကိုရီးယားအီရန်ဇင်ဘာဘွေနီကရာဂွာဗင်နီဇွဲလာနဲ့တခြားနိုင်ငံတွေအများပြပါဝင်တယ်လို့ဝန်ကြီးပွန်ပီယိုကပြောကြားလိုက်ပြီးတော့အဲ့ဒီထဲမှာမြန်မာနိုင်ငံကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ဒါပြင်နိုင်ငံသားတရားရုံးတွေဟာကမ္ဘာတဝန်လူခွင့်ရေးတွေကိုကာကွယ်ရမယ်သူတို့ရဲ့တာဝန်တွေကိုခြေပြောင်းထမ်းဆောင်နိုင်ခြင်းမရှိဘဲပြက်ကွက်ခဲ့တယ်လို့ဝေဖန်လိုက်ပါတယ်။လူခွေးလုံချောက်တဲ့ဖွဲ့တွေတော်များများဟာလူခွေးဆိုင်ရာလေးစားပွဲမူဝါဒတွေကိုနိုင်ငံရေးပြောကနဲ့ပတ်လိုက်ပြီးတော့အလဲလဲလုပ်ခဲ့ကြတယ်လို့လဲဝန်ကြီးပွန်ပီယိုကပြစ်တင်ပြောဆိုသွားပါတယ်ခင်ဗျာ။ထိုင်းနိုင်ငံအနေနဲ့ညှဉ်းပန်းနှိပ်စက်မှုနဲ့ရှုပ်ဝက်တင်းကျပ်ဖမ်းဆီးခေါ်ဆောင်မှုဆိုင်ရာဥပဒေတွေကိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီပြဋ္ဌာန်းဖို့ကုလသမဂ္ဂလူခွေးရုံးကတောင်းဆိုလိုက်ပါတယ်။ထိုင်းဆိုရဖွဲ့ကတည်ပြုထားတဲ့ဥပဒေကြမ်းဟာအရေးပါတဲ့ခြေလှမ်းဖြစ်ပေမဲ့ဒီဥပဒေကြမ်းမှာမြန်မာနိုင်ငံဆက်မှုကိုလုံးဝတားဆီးတာနဲ့ခိုလုံငွေလျှောက်ထားတဲ့သူတွေနဲ့ဒုက္ခသည်တွေကိုလက်မခံဘဲပြန်လွတ်တာတွေကိုတားဆီးတာမျိုးနိုင်ငံတကာကလက်ခံချမှတ်ထားတဲ့အခြေခံစည်းမျဉ်းတွေမပါဝင်ဘူးလို့ကုလသမဂ္ဂလူခွင့်ရုံးကဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောထားပါတယ်။ဒါ့အပြင်ဒီဥပဒေကြမ်းကပြစ်မှုနဲ့ပတ်သက်ပြီးတော့အဓိပ္ပာယ်ဖွင့်ဆိုချက်ဟာနိုင်ငံတကာစံနှုန်းစံထားတွေနဲ့မကိုက်ညီဘူးလို့လည်းပြောပါတယ်။မြန်မာနိုင်ငံဆက်ခံရတဲ့သူတွေနဲ့မိသားစုဝင်တွေကမြန်မာနိုင်ငံဆက်မှုတွေနဲ့ဆိုင်တဲ့နိုင်ငံတကာလူခွင့်ရေးသဘောတူစာချုပ်အရတိုင်ကြားလာပြီးဆိုရင်ပြည်တွင်းဥပဒေအနေနဲ့တရားဥပဒေအရထိရောက်တဲ့ကုစားမှုတွေပြေးနိုင်ရမှာဖြစ်တယ်လို့ဗန်ကောက်မြို့မှာရှိတဲ့ကုလသမဂ္ဂလူခွင့်ရေးရုံးရဲ့အရှေ့တောင်အာရှဒေသဆိုင်ရာကိုယ်စားလှယ်စင်ဒီယာဗယ်လီကိုကပြောပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံဆက်မှုဆိုင်ရာကုလသမဂ္ဂလူခွင့်ရေးသဘောတူစာချုပ် CAD ကို2009ခုနှစ်မှာလက်မှတ်ရေးထိုးထားပြီးတော့ကျုပ်ကအတင်းကျပ်ဖန်ဆီးခေါ်ဆောင်မှုတွေကိုကာကွယ်ပေးထားတဲ့နိုင်ငံတကာသဘောတူစာချုပ် ICPPED ကိုတော့2012မှာလက်မှတ်ထိုးထားတာဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေတော့ဟာတသန်းကျော်သွားပြီဖြစ်ပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ် 34,956 ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်သူဟာတသန်းနဲ့3,000ကျော်ရှိသွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ် 689 ယောက်သေဆုံးခဲ့တဲ့အတွက်သေဆုံးသူစုစုပေါင်းဟာလည်း 15,062 ယောက်ရှိပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။အခုလိုဗိုင်းရပ်စ်ကူးစက်မှုတွေတိုးလာတာကြောင့်အိန္ဒိယနိုင်ငံအနေနဲ့ဗိုင်းရပ်စ်ကူးစက်မှုကိုတိုက်ဖျက်ဖို့အတွက်အစဉ်အသင့်ဖြစ်ရလားဆိုတဲ့ပုံမှာလည်းစိုးရိမ်မှုတွေဖြစ်လာနေပါရယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ဒီနေ့ဗိုင်းရပ်စ်ကူးစက်ခံရသူ293ယောက်ရှိခဲ့တာကြောင့်ဒါဟာတိုကျိုမှာနှစ်ရက်ဆက်တိုက်ဗိုင်းရပ်စ်ကူးစက်မှုနှုန်းစနစ်တင်မြင့်တက်ခဲ့တာဖြစ်ပါရယ်။ဂျပန်ပြည်သူတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပိုပြီးတော့သတိရှိကြဖို့တရောင်းနဲ့တရောင်းခက်ခေါ်ခွာနေဖို့လက်ကိုပုံမှန်ဆေးဖို့နဲ့တခြားဗိုင်းရပ်စ်ကာကွယ်ရေးအတွက်လုံးတင်တာတွေလုပ်ကြဖို့ပန်ကြားလိုတယ်လို့ဒိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုအီကီကပြောပါရယ်ဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ14,000လောက်နဲ့သေဆုံးသူ1,000လောက်ရှိပါရယ်ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဗိုင်းရပ်စ်ကူးစက်ခံရသူ428ယောက်ရှိတာကြောင့်နောက်ထပ်စန်းချိန်တင်ခဲ့ပြီးတော့ဗိုင်းရပ်စ်ရှိမရှိစစ်ဆေးတာတွေကိုလည်းတိုးလှုပ်လာနေသလိုကြမ်းတမ်းမှုတွေကိုလည်းပိုပြီးတော့တင်းတင်းကြပ်ကြပ်ချမှတ်လာနေပါတယ်။ကူးစက်မှုအများစုကမဲလ်ဘုန်းမြို့မှာဖြစ်ပြီးတော့သေဆုံးသူတွေ3ယောက်ရှိပါတယ်။လူဦးရေအများဆုံးဖြစ်တဲ့ New South Wales ပြည်နယ်မှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ10ယောက်တွေ့ရှိခဲ့ပါတယ်။အခုလောလောဆယ်မှာ VR ဆိုင်တွေမှာလူဦးရေကန့်သတ်ထားပေမဲ့လည်းလာမယ့်တောက်ကြာလေးကစပြီးတော့စားသောက်ဆိုင်တွေ၊ coffee ဆိုင်တွေ၊ club တွေနဲ့တခြားအခမ်းဖြော်ရည်လုပ်ငန်းတွေကိုလည်းလူဦးရေကန့်သတ်သွားမယ်ဆိုပြီးတော့ပြည်နယ်အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်ခင်ဗျာ။ဗရိကန်ပြည်အောင်စုကပြည်နယ်တချို့မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးမြင့်တက်နေချိန်မှာပဲမလေးရှားနိုင်ငံရဲ့ကမ္ဘာထိပ်တန်ရော်ဘာလိုက်ကုမ္ပဏီကလက်တင်သွင်းတာတွေကိုအမေရိကန်စိုးရွားကတားမြစ်လိုက်ပါတယ် မလေးရှားနိုင်ငံက Top Glove Corporation ရဲ့ကုမ္ပဏီခွဲနှစ်ခုကစဲယုံတွေမှာအတင်းကျပ်အလုပ်ခိုင်းစေတာတွေရှိတယ်ဆိုတဲ့သက်သေအထောက်ထားတွေကြောင့်အဲ့ဒီကနေ Rubber Leg တင်သွင်းတာတွေကို American နယ်စပ်လုံခြုံရေးနဲ့အောက်ခွန်ဦးစီးဌာနကရပ်ဆိုင်းထားလိုက်ပါတယ်။ကမ္ဘာတော်မှာအသုံးပြုနေတဲ့တစ်ခါသုံးလက်အိတ်၃ပုံ၄ပုံလောက်ကိုမလေးရှားနိုင်ငံကထုတ်လုပ်တာဖြစ်ပါတယ်။အဲ့ဒီတစ်ခါသုံးလက်အိတ်တွေဟာကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးကိုရှေ့တန်းကလုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ယောဂကာကွယ်ရေးဝတ်စုံ PPE မှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ Top Glove ကုမ္ပဏီတစ်ခုတည်းကတစ်ကမ္ဘာလုံးမှာသုံးနေတဲ့လက်အိတ်၂၀ရာခိုင်နှုန်းကိုထုတ်လုပ်တာဖြစ်ပါတယ်။အတင်းကျပ်အလုပ်ခိုင်းစီတယ်ဆိုတဲ့အချက်တွေထဲမှာလူတွေကိုအလုံးစုံအချိန်ပိုလုပ်ခိုင်းတာမပုံနေတွေကိုထိမ့်သိမ်းထားတာလုပ်ငန်းခွင်အခြေအနေနဲ့နေစရာနေရာတွေဟာအလုံးစိုးရတဲ့နေရာတွေမှာနေထိုင်လုပ်ကိုင်နေရတာတွေပါဝင်ပြီးတော့ဒါတွေကိုတက်တဲ့အထောက်ထားတွေနဲ့ပေါ်ပြထားတာကိုတွေးရှိရတယ်လို့အမေရိကန်နယ်စပ်လုံခြုံရေးနဲ့အကောက်ခွန်ဦးစီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ VOA American အတန်ကနေတောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်မှာတပ်မတော်ကစစ်စင်ရေးတွေဆင်နှဲနေတဲ့အကြောင်းကြေညာခဲ့ပြီးနောက်ဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရတိတ်တောင်ကနေကြောက်တန်းဖုံညိုလိမ့်နဲ့ဗုဒ္ဓတော်မြို့နယ်ကိုဆက်တွယ်ထားတဲ့လမ်းကြောင်းတွေကိုပိတ်ဆို့ထားတဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့ကိုရှင်းလင်းဖို့စစ်စင်ရေးတွေဆင်နှဲနေကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ပြီးနောက်နောက်တစ်နေ့ဖြစ်တဲ့ဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ ရတိတောင်မြို့နယ်ကြောက်တန်းနဲ့အောင်သာစီရွာဘက်မှာဒီကနေ့လည်းတိုက်ပွဲတွေဆက်ဖြစ်နေကြောင်းအေးအေးပြောခွေရခိုင်တုခကအတည်ပြုပါတယ
်ကြောက်တန်းနဲ့အောင်သာစီရွာဘက်မှာမနေ့ကတိုက်ပွဲဖြစ်တဲ့နေရာဘက်ကိုမြန်မာစစ်တပ်ကတော့ဒီနေ့မှလည်းထားပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာရှိတယ်ဗျဒါမှမဟုတ်တိုက်ပွဲအသေးစိတ်နဲ့ထိခိုက်ကြဆုံးမှုအခြေအနေတော့ကျွန်တော်လိုလို့ရှိမသိရသေးဘူးဗ
ျကြောက်တန်းနဲ့အောင်သာစီရွာနီးဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့ပတ်သက်လို့အောင်သာစီရွာသားတို့ကလည်းအခုလိုပြောပါတယ်
တက်ဖို့ဖြစ်နေအဲစစ်တပ်တက်ဖို့ဖြစ်နေကြတယ်လို့တော်တော်ပြင်းထန်ဒီနေ့စစ်နယ်လောက်မှဖြစ်တယ်နယ်ကြီးတန်းဖြစ်တာကရေသေးတော့9နာရီတော့ပြင်းနေခုလည်းလက်လက်ပြည်စင်နဲ့ပြင်းနေတယ
်စစ်စင်ရေးရှင်နေနဲ့တိုက်ပွဲရှင်တွေကိုတရှိဖို့တမတော်ပြောရေးစုဝေးရှိတို့ကိုဆက်တယ်ဆက်ပြီးမဲ့မရခဲ့ပါဘူးတမရော်နေမြေရှင်းလင်းရေးလုပ်ဖို့ရှိတာကြောင့်ရတိတ်တော်မြို့နယ်ကြောက်တန်းနဲ့အနီးဝန်းကျင်ကျေးရွာကဒေသခံတွေဘေးလွတ်ရာသိမ်းချောင်ဖို့ရခိုင်ပြည်နယ်ဆွေရွာကနေပြီးခဲ့တဲ့လကညွန်ကြားချက်ထုတ်ပြန်ခဲ့ပေမဲ့ဇွန်လ26ရက်နေ့မှာပြန်လည်ရုပ်သိမ်းခဲ့ပေမဲ့လို့မနေ့ကအဲ့ဒီနေမြေတွင်အကြမ်းဖက်နေနိုင်မှုစစ်စင်ရေးလှုပ်ဆောင်ဖို့တမရော်ကထပ်မံထုတ်ပြန်လိုက်တာပါတမရော်ရဲ့ထုတ်ပြန်ချက်အပေါ်မှာတော့အေးပြောခွေရခိုင်တုကကအခုလိုထုတ်ပြန်ပြောဆိုခဲ့ပါတယ်
ကျွန်တော်စစ်တပ်ရဲ့ထုတ်ပြန်ချက်ကတော့ခေါင်းစဉ်ကသူတို့ဘယ်လိုပဲပြောင်းပြောင်းပေါ့နော်ဒီတကယ့်မြေစင်မှာလုံးနေတဲ့ဒီအနှစ်သာရကတော့ဘာမှပြောင်းလဲမှုမရှိဘူးဗျသူတို့အရင်နှုန်းကတုံးနေတဲ့ဒီ clearance operation ပေါ့နော်ဒီဟာကိုနိုင်ငံတကာကနေပြီးတော့ဒါအများကြီးပြည်တင်ရှုပ်ရှားမှုတွေပေါ်လာတဲ့ခါကျတော့သူတို့ကနေပြီးတော့ဒီဟာကိုဟိုခေါင်းစဉ်ပြောင်းလိုက်တဲ့သဘောပါပဲ
မနေ့တုန်းကအောင်သာစီနဲ့ကြောက်တန်းကြေးရွာဖက်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကရဟရင်တစည်းနဲ့ပြစ်ခတ်ခဲ့ပါတယ်ဒီတိုက်ပွဲတွင်လက်နက်ကြီးထိမှန်လို့အမျိုးသမီးတူနဲ့လဲထုံနေတဲ့ကြောက်တန်းရွာသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ကြေးရွာအုပ်ချုပ်ရေးဖွဲ့ဝင်တူကတော့တမရော်ကနောက်ထပ်စစ်စင်ရေးတွေကြောင့်ဒေသခံတွေဒုက္ခရောက်မှာစိုးရိမ်နေရတယ်လို့ပြောပါတယ်
ဒီကခံကြတဲ့သူတို့ပြတရားမှုရှိတော့ခင်ဗျစိတ်ဆုံးဒီကလေးပြင်းရလာမှာပါဒီလိုရှိရတဲ့လူကြီးလူဝေးဟိုတလုံးမှာကိုရိုနာပဲရဲ့ရောဂါလို့တမျိုးမူရပြီးဒီသမောက်ဒီမလေးသဘောတူပါလိမ့်မယ်ဆရာကကျွန်တော်မလေးမသိရဘူးဒီကမှာဆိုရင
်ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကရတိတ်တာမြို့နယ်ချင်းကာလီကျေးရွာဘက်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအယတားနှစ်ဦးသေဆုံးခဲ့ပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့သုံးပိုင်းနဲ့ချင်းကာလီရွာသားထောင်ချီနေရကနေတင်းရှောင်နေရပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့လက်နက်ကန်ပြည်ပခန့်တွေတွင်အယက်သားတွေဖမ်းဆီးခံရတာထိခိုက်ဒိဆုံးတာတွေပုံမှုများပြားလာနေပါတယ်။တိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဒေသခံတွေစာနာရိတ်ခါပြားလာမှုနဲ့အိုးအိမ်စွန့်ခွာထွက်ပြေးရတဲ့အခြေအနေတွေပိုဆိုးလာမှစိုးရင်ကြောင်းလဲနိုင်ငံတကာကူညီပေးရေးဖွဲ့20ကမကြာသေးခင်ကပဲသတိပေးထားတာပါ။ဒါအပြင် COVID-19 ကူးစက်ရောဂါဖြစ်ပွားနေတဲ့ကာလမှာလက်နက်ကန်ပဋိပက္ခတွေလျှော့ချဖို့ကုလသမဂ္ဂသွေးမှုချုပ်ကနေစိုက်သွင်းမှုတွေရှိနေပေမဲ့လည်းရခိုင်ဒေသတွင်းမှာတော့စည်ရေးသိမ်းမှနေတဲ့ခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မှာအေးအေးလက်နက်ကန်ဖွဲ့ရေးပေါ်စစ်ဆင်ရေးလုပ်နေတဲ့အကြောင်းတပ်မတော်ကကြီးညာလိုက်တဲ့အပေါ်ပြည်တွင်းပြည်ပလူ့အခွင့်အရေးအဖွဲ့တွေကစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်တတ်ပါ ရခိုင်မြောက်ပိုင်းရသိတောင်မြို့နယ်ထဲမှာအေးအေးရခိုင်လက်နက်ကင်ဖွဲ့ရဲ့အကြမ်းဖက်လို့ရတဲ့ကိုနှိမ်နှင်းမဲ့စစ်စင်ရေးတွေဆင်နွှဲနေကြောင်းတပ်မတော်ကမနေ့ကတုန်းကပဲကြီးညာလိုက်တဲ့အတွက်နောက်ဆက်တွဲလူခွင့်ရေးပြဿနာတွေပေါ်ပေါက်လာမှဆိုရင်တဲ့သဘောထားတွေထွက်ပေါ်လာတာပါတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတော့ AA အဖွဲ့ကဒေတာရင်းမှာအခြေဆိုင်ပြီးအကြံဖတ်လှုပ်ရှားနေရတွေကိုရှင်းလင်းဖို့ရည်ရွယ်ချက်နဲ့ဆက်စင်ရေးတွေလုပ်နေကြောင်းပြောဆိုထားတာပါ။ဒါ့ပြင်မဲ့လည်းနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့ဒီပြောဆိုချက်ဟာလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ်။
The problem is that the Myanmar government is trying to come up with excuses.
ရခိုင်ပြည်နယ်ကရတားရီပေါ်မြေလစနစ်ချစ်သုံးမှုစင်ကြီးပေးနေရတွေကိုမြန်မာအစိုးရကလည်းအကအကွယ်ပေးဖို့ကြိုးစားနေတာကပြဿနာပါ။ဒါကလက်ခံနိုင်စရာလည်းမဟုတ်ပါဘူး။တက်မတော်ရဲ့ထုတ်ပြန်ချက်မှာတော့ AA အဖွဲ့ကပိတ်ဆို့ထားတဲ့ဆက်သွယ်ရေးလမ်းကြောင်းတွေကိုရှင်းလင်းဖို့ရတားရီကိုကဲတင်ဖို့ရည်ရွယ်တဲ့ဆက်စင်ရေးတွေအဖြစ်နဲ့လည်းပြောဆိုထားပါတယ်။ဒါပေမဲ့လည်းဆက်စင်အောင်အလုံးကြုံမှုမရပဲလူအခွင့်အရေးချိုးဖောက်တာတွေနဲ့သာနောက်ဆက်တွဲကြုံရတာကိုဆိုရင်ကြောင်းညီမြချင်းမြန်မာဒရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ချက်ခိုင်းဒေတာမှာကျွန်တော်တို့လက်နက်ကင်ပြည်ပခန့်နဲ့ပတ်သက်လို့လက်ဆိုင်နဲ့လူအခွင့်အရေးချိုးဖောက်မှုကျွန်တော်တို့ငုံရအရှိထားပြီးသားပါ။အခုလိုအခြေအနေမျိုးမှာကျွန်တော်ထိုးစစ်ဆင်မဲ့ဆိုတဲ့ကိစ္စကိုကြည့်တဲ့အခါမှာနောက်ထပ်ဒီစစ်ပွဲဆိုင်ရာပြည်ပခန့်ဆိုင်ရာလူအခွင့်အရေးချိုးဖောက်မှုတွေထပ်မံပြီးတော့ဖြစ်လာနိုင်တယ်လို့ကျွန်တော်တို့စိုးရိမ်မိပါတယ်။
ရသိတောင်မြို့နယ်မှာတပ်မတော်ကစစ်စင်ရေးတွေလုပ်မှဖြစ်တာကြောင့်ဒေသခံကြီးရွာရဲသားတွေဘေးလွတ်ရာတင်းရှောင်ဖို့မကြသေးခင်ကရခိုင်အစိုးရကညွှန်ကြားချက်ထုတ်ပြန်ရမှာပြည်တွင်းပြည်ပစိုးရင်တန်းတွေထွက်ပေါ်လာခဲ့ပြီးနောက်ပြန်လည်ရုပ်သိမ်းခဲ့ပါတယ်။ဒါပေမဲ့လည်းညွှန်ကြားချက်ကြောင့်ထောင်နေချီရဲ့ဒေသခံတွေထွက်ပြေးတင်းရှောင်ခဲ့ကြသလိုတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေရပါလက်နက်ကင်ပဋိပက္ခတွေကြောင့်နောက်ဆက်တွဲဖြစ်ပေါ်လာမယ့်လူအခွင့်အရေးပြဿနာတွေဟာလက်တလော ICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်နေရတဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာကပို့ပြီးအာရုံစိုက်လာလိမ့်မယ်လို့လည်း HRW အဖွဲ့က Phil Robertson ကပြောပါတယ
် The reality is that abuses against civilians in Rakhine State will certainly come to the attention
ပကတိအခြေအနေမှာရခိုင်ပြည်နယ်ကရဲသားတွေပေါ်ကျူးလွန်တဲ့လုပ်ရက်တွေကိုနိုင်ငံတကာကအာရုံစိုက်လာမယ်ဆိုတာကတော့သိကြပါတယ်အခုအချိန်မှာအခြေအနေကိုအင်မတန်မှနီးနီးကပ်ကပ်စောင့်ကြည့်နေကြပါတယ်ဒါကြောင့်လေရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တပ်မတော်အနေနဲ့တောင်းခံမှုရှိအောင်တောင်းဆိုမှုတွေလည်းဆက်ရှိနေမှာဆိုတာကတော့တန်တရားဖြစ်စရာမရှိပါဘူး။ရခိုင်ပြည်နယ်ကလက်နက်ကိုင်ပဋိပက္ခတွေကြောင့်ထောင်ပေါင်းချီရဲ့ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြသလိုအရသာယူထိခိုက်ဒေဆုံးမှုတွေဥပဒေမဲ့ဖမ်းဆီးမှုတွေနဲ့ဖမ်းဆီးခံရစဉ်ဒေဆုံးမှုတွေပေါ်မှာလည်းနိုင်ငံတကာနဲ့လူအခွင့်အရေးလှုပ်ရှားသူတွေကအာရုံစိုက်နေကြတာပါ။ဒီလိုအခြေအနေမှာစစ်စင်ရေးတွေနဲ့အတူနောက်ဆက်တွဲလူအခွင့်အရေးချိုးဖောက်မှုတွေပြဿနာတွေပေါ်ပေါက်လာခဲ့မယ်ဆိုရင်နိုင်ငံတကာအာဏာစိုက်မှုတွေပိုအားကောင်းလာနိုင်တယ်လို့လည်းဦးအောင်မျိုးမင်းကသုံးသပ်ပါတယ်
။ကိုရီးယားရှိပြည်သားနိုင်ငံတကာရဲ့အာဏာစိုက်မှုကအခုချိုးဆစ်နေမယ်ဆိုတဲ့အတွက်ကြောင့်မို့လို့ဒီကနေ့မှတခုခုသာချက်ပြီးတော့မှားယွင်းမှုဖြစ်လာလို့ရှိရင်ပိုပြီးတော့နိုင်ငံတကာရဲ့အာဏာစိုက်မှုကကြီးထွားလာပါလိမ့်မယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့ Thomas Andrews ကလည်းရခိုင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာလက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေရပေါ်ဆိုရင်ကြောင့်ဒီသတင်းပတ်ထဲမှာပဲလူအခွင့်အရေးကောင်စီမှပြောကြားခဲ့ရပါရခိုင်ပြည်နယ်မှာစီးရီးကျင်းပမှုတွေတိုးလာတာနဲ့မြန်မာနောက်ဆက်တွဲလူအခွင့်အရေးချိုးဖောက်မှုတွေစာနာမှုအကူအညီပေးရေးဆိုင်ရာအချက်အလက်တွေကြုံရလာမှာကိုလည်းဆိုရင်ကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကမကြသေးခင်ကပဲပြောဆိုထားကြပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြဖို့ထားတာပါ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာအရသာတေကြီးထိခိုက်မှုအတွက်တက်မတော်ကစုံစမ်းစစ်ဆေးရမှာပွင့်လင်းမြင်သာမှုရှိဖို့ဒေတာကန်တွေကတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ကြောင်မဲမြို့နယ်မှာတက်မတော်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကြာပြီးခဲ့တဲ့လကုံပိုင်းကတိုက်ပွဲဖြစ်ပွားရမှာပန်းချင်းကျေးရွာမှာရသားတူးသေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တာဟာမြန်မာစစ်တပ်ရဲ့လက်ချက်လို့ဒေတာကန်တွေကစွပ်စွဲထားတာကိုတက်မတော်ကစုံစမ်းနေတာပါ။တိုက်ပွဲအတွင်းအရသာထိခိုက်ဒေကျေမှုရှိခဲ့ကြောင်းတမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကအတည်ပြုပေမဲ့ဖြစ်စဉ်အတိအကျသိရအောင်တမ်ရော်အရာရှိကြီးတူဦးဆောင်တဲ့အဖွဲ့ကစုံစမ်းမှဖြစ်ကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းဒီသတင်းပတ်ထဲမှာကြောင်မဲမျိုးအခြေစိုက်တက်တွင်းမှာစတင်ခဲ့တဲ့စုံစမ်းမှုအပေါ်မှာတော့ပွင့်လင်းမြင်သာမှုမရှိမှာကိုကြောင်မဲမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံအပါအဝင်ဒေသခံတွေကစိုးရိမ်နေကြပါတယ်။
လွတ်တော်ကိုယ်စားလှယ်တယောက်ကပြောတယ်စစ်စင်းနေတာတော့လည်းပါဝင်ပူးပေါင်းတယ်လေသူတို့ကတော့ဘာလို့မှပေးမတွေ့ဘူးမောင်နေစစ်နေမယ်မောင်နေပဲလာပဲမီးရမှမလာနဲ့ဘာလို့လဲလွတ်တော်ကိုယ်စားလှယ်ကတော့တာမန်လောက်ပဲပေါ့ကျွန်တော်ကြားတာကဆရာဝန်တွေလူမှုရေးဖွဲ့စစ်တွေစစ်တာဖြစ်စစ်တာပေါ့ဗျာဖ
ที่วิโรสิบเอ็ดตัวโลชินะปงสันทั้งหลังสิบตัวเนาะไอ้ลูกปงสันอยู่นั่นแหละที่เตยองนี่ก็คนเล่นนี่นะมือสีผู้รู้เลยแต่ไม่อ๋อมันเนี่ยอะไรก็ตั้งแต่เราเปลี่ยนใจอะไรก็เลยแต่จันทร์เราเนี่ยแต่ยังเล่าท้องเล่านี่เนี่ยจันทร์เราเล่าอะไรอยู่แต่มันก็เราโก้เล่าท้องเล่านี่สุดาเทพคนเล่นนี่นะส่วนเนี่ยมือมันเบาๆกว่าตัวนี้ก็แต่เบาๆจ้าละวะเนาะจะดาวิที่จะที่ใกล้เคเรียบิคามูอธิมาเบาๆยี่ด้วย
มิวดาลูกคนยี่กำเชิงกูเลยลูกดอกกูสเลอร์วิกาแต่งจ้าทาร์ดลูกท้องเนี่ยชีเดตีดากันวิกาเลยมาจ้าดีกันกับเดียร์มีอาตามุยาชีอีด้วยต้องสู้สนับยากเกจจับบาร์เลยสงสารสิสีพวยกับคิมพิบวายาปัญจิจิวากูตัวยาวเขยามาอาซีเอสเอสพวยกับสลีเอนีมาเนจิงสงายเอนีมาตงจิงชงกูใต้ใกล้เขยเรือจำรอดเรื่องมันเปลี่ยนใจพวยกับเรื่องทุกอย่างเก็บบาร์เลย อาซีเอสเอสเป็นการ์ดสลีเอนีมาจุดนี้ในนามชีเวตัมรอดเรียนมาเสียงวิญญาณลาจอกที่ขัดใจชีเกจงเนสง่ายนีมาแต่บ่ที่บัวรามีชีบุลุเตรียมมีดีอาร์เรโกพิสูทาบาร์เดลล้อเซมาร์ดปัญจิจิวาดารีฮะแต่บ่ที่บัวมาสูญบีเดินช่องนี้จับบาร์เดปัญจิจิวาดารีโกกุญย์สังเวียนปีนี้เดนังคงปราฮิจ้าเอาไปอุกตะสังกูกะสงสารสิสีเอาไปกับปุ่นเอ็มยันดามุชีเยนจิวาดารีกับปูบังปาวินลามาพิเตลุพิอบาร์เด
จะเกิดอะไรขึ้นอ่ะอาเซียนมาไปดูรูปชาติอะไรเช่นที่เจ้าหน้าที่เด็กที่อยากอุตส่าห์ลงตรงนี้เอาเนี่ยแต่ยังไงเนี่ยที่ตรงนี้เอาเนี่ยอารมณ์ตัวเราพัฒนาขึ้นมาแต่เกิดอะไรปุ่นนี่มีน้ำมูลสินโดนลงมาเป็นพัฒนามาได้ยังจังแม่มิวเนี่ยปีนี้ลูกดอกกุศลอุตส่าห์ทุนยังไงเลยสงสารสิ่งมุ่งมาลูกเอี่ยงแต่ดีรู้กูทัศน์สูบแต่ต้นทาร์เป็นไหมลูกเล็กเด็กสิ่งมุ่งพิพูลลูกอาจารย์พิอบาร์เลย
ทุกครั้งที่มีอันเช่นนี้สูงสิ่งจริงๆเราเอ้ยสาธิตได้ดีอารมณ์จริงๆเขาเลยอย่างนี้ดูตัวจริงๆเนี่ยเขาเลยอย่างนี้แต่เมื่อดูตัวกูสเลยชีกูสิ่งนี้สูงจริงๆดูรู้ล่ะไหมดูตัวจริงๆเราดีแล้วเขาอยู่ที่เราเสียจะดูรู้ไม่ล่ะแต่ดูตัวต้องสูงเช่นไอ้กูสเลยเลยได้ไหมแต่สิ่งนี้สูงจริงๆเราไม่ต้องคุ้นดีกว่าแต่เมื่อตัวโน้ตตัวสูงยังไงกูเปล่าไอ้ลูกจะรู้ที่เสียหัวมันรู้ด้วยดูสิ่งนี้รู้สิ่งดูทัศน์นี้รู
SS တပ်ဖွဲ့နဲ့စီးရဲတင်းမာမှုတွေရှိနေတာကြောင့်ကျေးရွာ6ရွာလောက်ကဒေသခံ300လောက်ဟာခြားကျေးရွာကဘုန်းကြီးကျောင်းတွေမှာခိုးလုံနေရကြောင်းဆိုင်းကူကအခုလိုဆက်ပြောပါတယ်
ဘုန်းကြီးကျောင်းက4ရွာရှိရပြအပန်းတော့ရဲ့နှံ့ပြရဲ့နှံ့မှခင်ရဲ့အဲဟောနော်အဲ့နှံ့ပါတယ်အာ4ညတော့ရှိနေကြတယ်ဆိုအလုံးပေါင်းစုပေါင်းလိုက်ရင်300ဝန်းကျင်တော့ရှိတယ်
ပြီးခဲ့တဲ့လကုံပိုင်းတိုက်ပွဲဖြစ်ပွားစဉ်ကလည်းဒေသခံရွာသူရွာသား900လောက်တိမ်းရှောင်ခဲ့ရပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်2020ရွေးကောက်ပွဲကိုလွတ်လပ်မျှတအောင်ဆောင်ရွက်ပေးမယ်လို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့လူမှုအခြေပြုအဖွဲ့အစည်းတွေနဲ့တွေ့ဆုံရမှာထပ်မံကတိပြုလိုက်တဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ဝေဖန်ခံနေရတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာလထဲမှာကျင်းပမယ့်ရွေးကောက်ပွဲမှာလွတ်လပ်မျှတမှုရှိအောင်ကြိုးပမ်းသွားမယ့်အကြောင်းကတိပြုလိုက်သလိုလူမှုအခြေပြုအဖွဲ့အစည်းတွေပူးပေါင်းကူညီကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ COVID-19 ကပ်ရောဂါကာလကန့်သတ်မှုတွေကြားကရွေးကောက်ပွဲလုပ်ငန်းစဉ်တွေကြန့်ကြာနေချိန်မှာဝေဖန်တန်တွေထွက်ပေါ်နေပေမဲ့အများလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်အောင်ကြိုးစားမယ့်အကြောင်းကော်မရှင်ဥက္ကဋ္ဌဦးလှသိန်းကနေပြည်တော်မှာဒီကနေ့လူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စလဲတွေနဲ့တွေ့ဆုံရမှာပြောဆိုလိုက်တာပါ။ဒ
ီလိုဆိုရွေးကောက်ပွဲကိုစံမားချက်နဲ့ပြည်ဆောင်အောင်မယ်။စံမားချက်နဲ့ပြည်ဆောင်လို့ PSO တွေကမိသားစုလူမှဆိုကဘလို့ကူညီနေတာလို့ဒီတော့ကိုပဲလဲလမ်းကြောင်းလွဲပြီးတော့ဒီ UEC ကိုပဲမတင်နာပုံနဲ့စောင့်ကြည့်ပြီးတော့အချက်နဲ့လိုက်ချာမှဆင်တော့တန်းလို့ကျွန်တော်လူမှန်းမှန်းတွေက တ်ပြီးကြပါမယ်ကျွန်တော်ကပြည်သူအားမ
ရွေးကောက်ပွဲလုပ်ငန်းစဉ်မှာအရေးကြီးတဲ့အခမ်းအနားမှာရှိနေတဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့နှတ်တအောင်ဆောင်ရွက်ဖို့ပြက်ကွက်နေတဲ့ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေတာကိုလည်းကော်မရှင်ဥက္ကဋ္ဌကတုံ့ပြန်ပြောဆိုသွားပါတယ်။အထူးသဖြင့်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီယုံရေးလုပ်ငန်းတွေမှာလွတ်လပ်ရေးကောင်ဆောင်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံတွေကိုတုံးနေတဲ့အပေါ်နိုင်ငံရေးပါတီချို့ကကန့်ကွက်နေတာတွေကိုလည်းကော်မရှင်ဥက္ကဋ္ဌကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။ဗိုလ်ချုပ်အောင်ဆန်းကနိုင်ငံပေါင်းတော်ကိုသူအမျိုးသားဆောင်တော်နေတဲ့နေ့ကြီးကမြန်မာနိုင်ငံကြီးကြီးကြီးတွေကြီးကြီးတွေပို့အမျိုးသားဆောင်တော်ကြီးကြီးတာနိုင်ငံဆောင်တော်စတိတ်ကြီးကတော့အုပ်ချုပ်တဲ့ကာလသူအကြီးကဲဖြစ်နေတဲ့ကာလအတွက်ကသူကနိုင်ငံဆောင်တော်ဒါမှကိုယ်ရဲ့ကျန်းမာမှုကြီးနေတဲ့နိုင်ငံဆောင်တော်ကိုမတုံ့ရင်ဆိုတော့ဘာမှမလုပ်ရဘူး
ကော်မရှင်ဥက္ကဋ္ဌကရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာပွင့်လင်းမြင်သာမှုနဲ့လွတ်လပ်မျှတမှုရှိအောင်ဆောင်ရွက်မှာဖြစ်ကြောင်းကတိပြုထားပေမဲ့စိုးရိမ်တဲ့သဘောထားတွေလည်းရှိနေသေးပါရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင့်ကတော့လက်ရှိအချိန်ထိပွင့်လင်းမြင်သာမှုတွေအားနည်းနေစေဖြစ်တယ်လို့ပြောပါရစေကျွန်
တော်တို့အဓိကကျွန်းနေပြတာကစောင့်ကြည့်လေ့လာသူများချင်းဝတ်မှာတချို့လုပ်ငန်းစဉ်တွေကိုကြည့်ခွင့်မရဒီအစ်စ်ထုတ်လိုက်တဲ့စောင့်ကြည့်လေ့လာခွင့်ထဲမှာတချို့လုပ်ငန်းစဉ်ကပြန်ပါမလာတော့ကျန်ပါမှာကြောင့်ကျွန်တော်တို့ကဒါပုံမင်းမြန်မာမှုနဲ့ပတ်သက်လို့ရှိတာစိတ်ပူကြဆောင်တယ်လို့ကျွန်တော်ပြောတာပေါ့ကော်မရှင်ရဲ့တုံ့ပြန်ချက်ကကြတော့ဥရီမှုပေါင်းကိစ္စတွေပြီးတော့မှဒီမဲဆန္ဒရှင်စီးရင်နဲ့ပတ်သက်တဲ့ကိစ္စနောက်ပြီးတော့မှရုပ်ောက်ပွဲအငင်းပွားမှုခုံရုံးနဲ့ပတ်သက်တဲ့ကိစ္စတွေဟာစောက်ကြည့်လေးလာသူတွေရဲ့လက်ထုံးလုံးကြီးရဲ့မပါလုပ်ငန်းစဉ်နဲ့မပါပြီးမှလည်းစောက်ကြည့်လေးလာခွင့်ရပါတယ်ဒါဟာဘာလို့မဆိုစောက်ကြည့်လေးလာခွင့်ရပါတယ်ဆိုတဲ့ဟာကိုကျွန်တော်တို့ကခါမှတ်ကြက်ပေးတယ်ကျွန်တော်တို့မျှော်လင့်တာကတော့ဒီလောက်ကြီးကောပကော်မရှင်အာမစစ်ပန်ချက်အတိုင်းပဲဟိုလုံဆောင်နိုင်နေမယ်လို့ကျွန်တော်ထင်ပါတယ
်။ကက်ယောဂါချောင်းအသွားလာကန့်တက်မှုတွေရှိနေပေမဲ့ရွေးကောက်ပွဲကိုနိုဝင်ဘာလ၈ရက်နေ့မှာကျင်းပသွားမယ်လို့ကော်မရှင်ကကြေညာထားပါတယ်။မဲဆန္ဒနယ်မြေတွေကိုလည်းမကြသေးခင်ကပဲကော်မရှင်ကထုတ်ပြန်ခဲ့ပြီးဒီလ25ရက်နေ့မှာမဲဆန္ဒရှင်စီရင်ကိုထုတ်ပြန်သွားမယ်လို့လည်းကြေညာထားပါတယ်။သမရဦးဝင်းမြင့်ကတော့မဲဆန္ဒရှင်38တန်းကျော်မဲပေးခွင့်ရမယ်ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိဖို့နဲ့မဲဆန္ဒရှင်တွေအားလုံးမဲပေးခွင့်ရအောင်ကြိုးပမ်းကြဖို့မကြသေးခင်နှုန်းကပဲညီပြည်တော်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်ကြီးတွေနဲ့တွေ့ဆုံရမှာပြောဆိုထားပါတယ်ရှင်။ကျမအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကျမကစုမုံပါရှင်။ကမ္ဘာကယောဂါ COVID-19 ပညာပေးပကြီးဆွဲတဲ့လူငယ်တွေကိုဘာသာသာသနာညှိနှိုင်းစေမှုနဲ့သာသနာရေးဌာနကတရားစွဲဆိုထားတဲ့အပေါ်တရားရုံးရဲ့ဆုံးဖြတ်ချက်ပြောပြပေးကြပါရစေ။ကချင်ပြည်နယ်မြကြီးနားမြို့လူအများမြင်ကွင်းနေရာဖြစ်တဲ့ဘူတာတိုက်တန်းတိုက်နေရာမှာနေရံပကြီးရေးဆွဲခဲ့တဲ့ကချင်လူငယ်၃ဦးကိုကချင်ပြည်နယ်သာသနာရေးဦးစီးဌာနညွှန်ကြားရေးမှူးကနေဘာသာသာသနာညှိနှိုင်းစေမှုပုံမှန်295ကာကြီးနဲ့မြကြီးနားမြို့တရားရုံးမှာပြီးခဲ့တဲ့ဧပြီလ3ရက်နေ့ကဥတိုင်းလျှောက်ထားတရားစွဲဆိုခဲ့တာဖြစ်ပါတယ်။ပကြီးဆွဲသူကိုဇေယနောင်ဂျာဆိုင်နဲ့နော်ထွန်းအောင်တို့၃ဦးဖန်တီးရေးဆွဲခဲ့တဲ့ Stay at Home Save Lives We Fight Together ဆိုပြီးဆရာဝန်သူနာပြု၃ဦးလက်ဖွားနဲ့တွန်းကားထားတဲ့ Virus ပိုးရဲ့အနောက်မှာညီညွတ်ရဝတ်စုံကိုဝတ်ဆင်ထားတဲ့အရိုးကောင်းတဲ့သင်မင်းပုံစံပကြီးဟာဗုဒ္ဓဘာသာယဟန်တော်တစ်ပါးရဲ့အသွေနဲ့တူတဲ့အတွက်ဒါဟာဘာသာသာသနာကိုညှိနှိုင်းစေခဲ့တယ်ဆိုပြီးသာသနာရေးဌာနကတရားဆွဲဆိုခဲ့တာပါ။၃လကြာကြာအမှုရင်ဆိုင်ဖြင့်ရှင်းခဲ့ရပြီးတဲ့နောက်မှာတော့ဒီကနေ့ဇူလိုင်လ18ရက်နေ့မှာကချင်ပြည်နယ်မြကြီးနားမြို့နယ်တရားသူကြီးကတရားဆွဲဆိုခံရသူတွေမှာအပြစ်မရှိကြောင်းဆုံးဖြတ်ပြီးအမှုကနေအပြီးပိုင်းပလတ်ပေးလိုက်တယ်လို့တရားဆွဲဆိုခံရသူကချင်လူငယ်တွေရဲ့အကျိုးဆောင်ရှင်နေဒေါ်ဒွဲဘူးက VOA မြန်မာပိုင်းကိုရှင်းပြပါတယ
်။ဒီနေ့ကတော့ကျမတို့အမှုပဲအရင်အမိန့်ချတာဖြစ်ပါလေချင်းတရားသူကြီးသူရေးထားတဲ့အမိန့်ကိုဖတ်ပြတာပေါ့နော်ကျမတို့လည်းတော်တော်လေးတော့စိုးရိမ်ပါတယ်ဘာလဲဆိုကျမလည်းအမြင်နဲ့ public နဲ့ဆိုင်တဲ့အမှုတွေလိုက်တဲ့အခါမှာတွတ်တယ်ဆိုမှရှိဘူးပေါ့နော်ဒီနေ့ဒီတမှုပဲကျမတို့ဘူးပါသေးတယ်ကျမတို့ you site ဒီမှာထူချေခဲ့ပါတယ်ပြစရာရှိတဲ့တက်တေလည်းပြခဲ့ပါတယ်ဒီနေ့အဖြေရတဲ့အခါမှာကျမတို့အရမ်းပဲဝမ်းတာပါတယ်ပြီးလို့ရှိရင်ပကြီးဆွဲတဲ့ကလေးတွေလည်းဒါသဘောယိုးနဲ့တို့ဟာဆိုလို့ရှိရင်တကယ်ကိုပညာပေးလို့တဲ့စိတ်နဲ့အလုပ်တာဖြစ်ပါတယ်ဒီဘာသာသာသနာတန်ဃာတော်တွေသောကားဖို့ဆိုတာစိတ်ကျမတော်မရှိပါဘူးအဲ့ခါကျတော့ဒီနေ့ကျမတို့တရားမြတ်တမှုလည်းခံစားရသလိုဒီတရားမြတ်တမှုနဲ့အတူပေါ့နော်အမြဲဂျွန်တွဲနေတဲ့ဒီတရားဥပဒေစိုးမိုးရေးလဲကျမတို့မှာရှိလာပြီလို့ကျမဒါကျေနပ်မိပါတယ်ရှင်
ကဘာကယောဂကိုဗစ်မြန်မာနိုင်ငံမှာလည်းကူးစက်သူတွေရှိလာချိန်မှာကချင်လူငယ်တွေဘက်ကနေအများပြည်သူလူမြင်ကွင်းနေရာမှာကိုဗစ်ကာကွယ်ရေးပညာပေးနေရန်ပကြီးရေးဆွဲခဲ့တဲ့အပေါ်တရားစွဲဆိုခံခဲ့ရလို့သူတို့ရင်ဆိုင်ဖြေရှင်းခဲ့ကြပုံကိုလည်းရှေ့နေတော်တွဲဘူးကရှင်းပြပါတယ
်ကိုဗစ်ကာလမှာပေါ့နော်ပညာပေးပကြီးစွန့်ရင်းနဲ့ဖြစ်ပေါ်လာပေါ့ကတနာဖြစ်တာပေါ့နော်တသိမင်းရဲ့ဝိယုံအနီယံဝိယုံရဲ့ဝိယုံယုံထားတဲ့ပုံစံကယဟန်တန်ဃာရဲ့ဝိယုံနဲ့တူရဲ့ပေါ့သူတို့ဘက်ကနေမှတမင်တက်ပေါ့နော်ဘာသာသာသနာညှိုးနှွားအောင်လုပ်တယ်ဆိုတာကိုသူတို့တက်တယ်မပြနိုင်ဘူးအဲ့တော့ကျမတို့ဘက်ကတော့ဒီ1917ပေါ့နော်ဖေဖော်ဝါရီ19ရက်မှာဒီတင်တဲ့နိုင်ငံထုတ်လီပတီဂျာနယ်မှာပေါ့နော်အနီယံဝတ်သိမင်းကလူအသက်တွေကိုရိတ်သိမ်းနေဟာဆိုတရုတ်ခေါ်ခဲ့တယ်ဆိုတော့ကျွန်တော်တို့တက်တည်ပြပါတယ်နောက်တစ်ခုကဒီဘုံကြီးတစ်ပါးရဲ့ခွင့်ပြုချက်နဲ့ဒီသင်္ကန်းဝတ်ယုံဝတ်နည်းတွေလည်းစနစ်တကျအဲ့ဒါတွေလည်းကျွန်တော်တို့တက်တည်ခံတင်ပြခဲ့ပါတယ်နောက်တစ်ခုဒီကင်ထားတဲ့တပိတ်ဆိုတာလည်းတပိတ်မဟုတ်ပါဘူးကျွန်တော်တို့ကမြည်အိုးပါအဲ့မှာလည်း COVID-19 ရောဂါဆိုတာကတ်ထားတာပေါ့နော်အဲ့ဒါတွေကျွန်တော်တို့တီတီတတထုချေခဲ့တာပါရှင်အဲ့ဒါကြောင့်ကျမတို့အခုရာမြတ်တမှုနဲ့ပေါ့နော်ကျမတို့အမှန်တရားကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်ရှင
်မြကြီးနားမြို့တရားရုံးကကိုဗစ်ပကြီးအမှုတရားရုံးထုတ်မှာတွားရောက်ဝင်းရံအားပေးခဲ့တဲ့ကချင်လူငယ်ဆိုင်နုပန်ကလည်းနိုင်ငံသားတို့ရဲ့လွတ်လပ်စွာစတင်ပြမှုတွေအပေါ်မှာတရားမြတ်တမှုတွေပို့ပြီးရှိလာစေဖို့မျှော်လင့်ပါတယ်
ဒီနေ့ဆုံးဖြတ်ချက်ကတော့ဟိုကျမတို့ဘက်ကနေရောတော်တော်လေးအားရတယ်ပေါ့နော်ကျမတို့တော့မချင်ထားဘူးဒီမျိုးဖြစ်လာလိမ့်မလို့အင်းဘက်ကနေတောင်းတတခုခုပေါ့နော်ဒီမျိုးဖြစ်လာမယ်လို့ကျမတို့ကတုံ့ပြန်ထားတာဒါပေမဲ့တရည်တည်းအမြင်နဲ့လို့တွားတယ်ဒါကျမတို့တက်ကတော့အရန်ဝမ်းတာရေပေါ့နော်ဒါပေမဲ့ဒီမျိုးသူလက်စွာဒီတွဲဖို့ပိုင်ခွင့်ဖို့သူတို့ဘက်ကနေဒီတရားစွဲဟာကျမတို့နေရတော့တဘောတော့မကြဘူးပေါ့နော
်ဒီကိုဗစ်ပကြီးကရေးဆွဲသူတွေကိုစပြီးတရားစွဲဆိုခဲ့တဲ့အချိန်ကလေးကအမှုဖွဲ့အရေးယူထားတာတွေအားလုံးချက်ချင်းရုပ်ပေးဖို့လူခွေစောင့်ကြည့်ရေးအဖွဲ့ HRW ကကြေညာချက်ထုတ်တောင်းဆိုခဲ့တာပါမြန်မာတာဝန်ရှိသူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါအရေးကိုပို့ပြီးတော့အလေးထားဆောင်ရွက်တဲ့လို့လည်း HRW အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson ကပြောဆိုခဲ့တာဖြစ်ပါတယ်ရှင်
ဗီယိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်မြထွေးကတင်ဆက်ပေးပါမယ်။ကမ္ဘာ့ထမကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဆက်ယုံအလုပ်ယုံတွေနဲ့စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်လိုက်ရတာမှာအိန္ဒိယနိုင်ငံတွေမှာတွားရောက်အလုပ်လုပ်ကိုင်းနေကြတဲ့မြန်မာနိုင်ငံသားတွေတောင်းတဲ့ချီအလုပ်လက်မဲ့ဖြစ်ပြီးနေရက်ပြန်လာနေကြပါတယ်။ဒီလိုပြန်လာနေကြပြီမဲ့လို့လက်ရှိတိုင်းပြည်တွင်းမှာကလည်းအလုပ်ကိုင်းခွင်လန်းတွေနည်းပါးနေတာကြောင့်ပြည်တော်ပြန်တွေအများအပြားအလုပ်လက်မဲ့ဘဝနဲ့စားဝတ်နေရေးအခက်ကြုံကြရပါတယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်နေရက်ကိုပြန်လာနေကြတဲ့မြမမျိုးသမီးတချို့ရဲ့အတွေ့အကြုံတွေကိုဒီသတင်းမှန်မျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဖြစ်လာတဲ့စီးပွားရေးအပေါ်ရိုက်ခတ်မှုတွေကိုနိုင်ငံတိုင်းလူလူချုံတွေ့ကြရသလိုမြန်မာရွှေ့ပြောင်းလို့သမားတွေတန်းနဲ့ချီရှိနေတဲ့အိနေချင်းထိုင်းနိုင်ငံမှာဆိုရင်လေအသွားလာတွေကန့်သက်စီးပွားရေးလုပ်ငန်းတွေပြီးပြစ်လိုက်ရပြီးအရေးပေါ်အခြေအနေလာနေချီကျညာရတဲ့အထိဖြစ်ခဲ့တာပါဒီလိုလုပ်ငန်းတွေရပ်နားသွားတဲ့ကာလအတွင်းအလုပ်လက်မဲ့ဖြစ်ပြီးအခက်အခဲကြုံကြရတဲ့မြန်မာနိုင်ငံသားတွေအများအပြားနေရက်ကိုပြန်လာခဲ့ကြသလိုဒီထဲမှာမတ်ထရီကျွဲလို့ဇနီးမောင်နှံလည်းပါပါတယ်
မလာတော့ကပြန်ရောက်တယ်ပြန်ရောက်တော့တပတ်မှကွာတဲ့ဒိန်း14ရက်ဝင်ရတယ်အဲ့ကတည်းကမြန်မာပြည်မှာဒီကွာတာဒိန်းလေးဝင်ရတော့မယ်ဆိုပြီးတော့ဟိုကိုယ်နဲ့သွားကြုံတဲ့အချိန်အဲ့ဒါကွာတာဒိန်းဝင်လာရပထမပြန်လာတော့ကလူကမကြက်တယ်ဒီမှာတော့ပြန်လာတဲ့အချိန်ရောက်တော့မှကားကားတွေဈေးတွေတက်ကုန်တယ်ဟိုမပြောဘဲနဲ့ပေါ့နော်ကားသမားကမပြောဘဲနဲ့အဲ့လိုမျိုးဈေးတွေတက်ကုန်လာတယ်အဲ့လိုမျိုးရှိ
ဒါကတော့ထိုင်းနိုင်ငံမှာအလုပ်လုပ်ခဲ့ပြီးကိုဗစ်ကာလမှာနေရက်ကိုပြန်ရောက်လာတဲ့ညောင်လေးပြည်မျိုးကမထီတီချွဲပြောပြခဲ့တာပါဒီလိုထိုင်းနိုင်ငံကနေပြန်လာခဲ့တဲ့အချိန်ဟာတကြံကာလနဲ့တိတ်မဝေးတော့သလို ထိုင်းနိုင်ငံမှာတချံရက်ကာလတွေဆိုရင်အလုပ်တွေကလည်းပိတ်ထားလေးရှိတာကြောင့်ဒီတချံရက်ပြီးသွားရင်တော့ထိုင်းဘက်ကိုပြန်ပြီးအလုပ်လုပ်နိုင်ဖို့မျှော်လင့်ခဲ့တယ်လို့မတ်ထီတီချွဲကပြောပါတယ်
ဟိုမှာဟိုကော့ဆန်လေကော့ဆန်ဆိုတော့အိမ်ဆောက်တဲ့နေရာရယ်ပြီးလမ်းလှုပ်တဲ့နေရာရယ်ဆိုညီမတို့ကဒီအိမ်ဆောက်တာဆိုလို့အနေရများလို့အိမ်ဆောက်တဲ့အလုပ်မလုပ်လမ်းလှုပ်တဲ့အလုပ်မှလုပ်တယ်။ဦးတစ်နှစ်လောက်ပဲသွားပြီးအမှအမျိုးသားတွေရှိတော့သူတို့စီသွားရင်လည်းအဲ့လိုမျိုးအလုပ်သွားလုပ်ရင်လည်းဟိုကပြန်လာမယ်ဆိုပြီးတော့အဲ့လိုမျိုးရှင်မလာတာပေါ့။ကိုလေးကဒီကိုပြန်လာမယ်။မိသားစုတွေကလည်းဒီဘက်မှာကိုဝေးနိုင်ကြတော့စိတ်ပူလို့ဆိုပြီးတော့အဲ့လိုမျိုးခက်ခလေးလည်းရှိနေတယ်ပြေသွားရင်သူတို့လည်းဒီမှာဆိုတော့အဲ့လိုမိသားစုစိတ်ပူတာလည်းပါတယ်။ဒါဒီဘက်ကိုပြတ်တက်ရမယ်လို့လည်းသူကမျှော်မှန်းထားပြီးတော့အဲ့လိုမျိုးပေါ့နော်ဟိုလမ်းတော့ပွင့်မှာပဲဆိုပြီးတော့အဲ့လိုမျိုးမျှော်မှန်းချက်နဲ့လည်းပါတယ်။အာလမ်းမှာကြတော့အခက်ခဲကအဲ့ဒီပတ်စံကိုရေးချေးရေးပေါ့နော်ကိုလည်းဒီမှာအကျွေးလေးတော့တောက်သွားတာဆိုအကျွေးမကျေဘူးလေ။အဲ့လိုမျိုးပြဿနာအခက်ခဲလေးပတ်စံကိုရေးချေးရေးအခက်ခဲလေးတော့ရှိတယ်
ဒီလိုနဲ့မတ်လတွေကနေနေရမြန်မာနိုင်ငံကိုပြန်ရောက်လာခဲ့တာအခုဆိုရင်တော့3လကျော်လာခဲ့ပါပြီဒါပေမဲ့ထမ်းဘက်ပြန်သွားပြီးအလုပ်လုပ်လို့ကလည်းမရမြန်မာနိုင်ငံအတွင်းမှာလည်းအလုပ်ရဖို့အခက်ခဲနဲ့ကြုံနေရတယ်လို့မတ်ထီထီချွေကပြောပါတယ
်ခက်ခဲတော့ရှိကြပါတော့အမျိုးသားလည်းဘန်ကောက်မှာနေရ15နှစ်သားလောက်ကလေးကသူကနေရဆိုတော့မြန်မာပြည်ရောက်တော့ဒီအလုပ်ကံရလုပ်မလုပ်စားတတ်တာရယ်ပြီးတော့ဒီလူရလူတွေကအလုပ်တွေပါတယ်မခေါ်တာရယ်အဲ့ဒါဆိုအမေပဲအမေစီမှာပဲမိသားစုပိုင်းမိသားဆိုတော့အမေပဲကြွေရမင်းဖြစ်တာဘာမှသားမိမိသားစု၃ယောက်ပေါ့ခုဆိုမုတ်ဆိုင်လေးပေါ့ခလေးလေးမုတ်လေးရောင်းတဲ့တနတ်တပါအဲ့ဒီဆိုင်လေးလောက်ပဲဖွင့်တာဒီမုတ်ဆိုင်လေးကတော့ခလေးမုတ်စားရတဲ့ခလေးမုတ်ဖူလောက်တော့အဲ့လိုမျိုးလေးဖွင့်တာ
ဒီလိုကိုဗစ် -19 ကြောင့်ပြည်ပနိုင်ငံတွေကနေပြန်လာကြတဲ့မြန်မာနိုင်ငံသားတွေအတွက်လူအပ်တဲ့အကူအညီတွေကိုအစိုးရဒါမှမဟုတ်ရဲရွာလိုက်ကူညီဆောင်ရှောက်တာတွေရောရှိပါလားအစိုးရကငွေသားကူညီထောက်ပံ့မယ်လို့ကြားပေမဲ့အခုထိတော့မရသေးဘူးလို့မတ်ထီထီချွဲကပြောပါတယ
်မရဘူးမှာဟိုသူတို့ကြီးညာတာလေဗါလေတိုင်နောက်တူဟိုနဲ့မွေ4000လာအဲ့ဒါပေးတာဟိုသူတို့လာတော့ကောက်ခံတယ်ဒါပေမဲ့အဲ့လိုမျိုးပေးတာမရှိဘူးပေါ့နော်သူတို့ပထမတော့ငါမိသားစုတစုတစုတွေဟိုဆန်ရှစ်ပြည်ကအဲ့ဒါမျိုးပေးတယ်အဲ့ဒါပေးတာကတော့အိမ်ကအမေကမဟုတ်ဆိုမှဆိုတော့အမေရတယ်ကိုကြည့်ပြီးတော့ပြန်နေတဲ့အတွက်ကဘာမှမပါဘာမှမလာဆမင်စရင်ကတော့အရင်မိသားစုလိုက်တွေပေါ့နော်အမေရဲ့နာမည်ထိုက်ဆောင်လာဆိုအမေရဲ့နာမည်နဲ့အဲ့လိုမျိုးယူရဲညီမတို့ရက်ွက်မှရှိတဲ့အဲ့လိုစင်ရသားအပိုင်းပေါ့ညီမတို့ရက်ွက်ဆိုအဲ့လိုမျိုးယူကောက်ခံပါတယ်ဒါပေမဲ့ဘာတစ်ခုမှမလာဘူးဟု
တ်ဒီလိုအချိန်မှာထိုင်းနိုင်ငံဘက်မှလုပ်ငန်းတချို့ပြန်လည်ဖွင့်လှစ်လာနေတဲ့အတွက်ပြန်ပြီးအလုပ်သွားလုပ်ဖို့ဆိုရမှာလေနေဆက်သွားလာတွေပိတ်ထားစေမှုပြန်ဖို့ဆိုတာကလည်းမဖြစ်နိုင်ဘူးလို့မတ်တီချွဲကပြောပါတယ်ဒီလိုအခက်အခဲကြုံနေရတဲ့ထိုင်းနိုင်ငံကပြန်လာတဲ့မြန်မာတွေရှိသလိုအိန္ဒိယတရုတ်နိုင်ငံမှာအလုပ်လုပ်နေရင်ကိုဗစ် -19 ကြောင့်စီးပွားရေးအယောင်ွယ်တွေထိခိုက်ပြီးတော့နေရပြန်လာကြရတဲ့မြန်မာနိုင်ငံသားတွေလည်းရှိပါတယ်။တရုတ်မြန်မာနယ်စပ်မူဆယ်နဲ့ရွှေလီမြို့တွေမှာ၄နှစ်လောက်နေထိုင်လူကန်ရှာဖွေစားတောက်နေရကနေကိုဗစ် -19 ကြောင့်နေရကိုပြန်လာရတဲ့မတ်ကြီးကြီးမျိုးပြောပြတာကိုလည်းနားထောင်ကြည့်အောင်ပါ။
ဟိုပထမတော့ဟိုကမူဆယ်ဘက်မှာပဲနေတာပါနောက်ရွှေလီထဲကိုပြောင်းသွားတာတနည်းကျော်လောက်ကြာပြီဟိုယောက်ျားကုံထန်းတာလေယောက်ျားကုံထန်းတာဆိုတော့တိတ်ပြီးအဆင်မပြေဘူးအဲ့ဒါကြောင့်ဟိုဘက်ရွှေလီထဲသွားလို့ရှင်ဈေးတွေကရောင်းရင်ကောင်းတယ်ဆိုလို့အပေါင်းတင်နေတာပြောလို့အဲ့ဘက်မှာဈေးသွားရောင်းတာပါအဲ့ဘက်မှာဟိုဆက်ယုံနေမှာကလေးတွေကိုဟင်းလေးပါချက်ရောင်းတာလေဟိုခန်းငါပြီးတော့ဟင်းလေးပါချက်ရောင်းတာပါဒီကိုဗစ်ဖြစ်တဲ့အချိန်ခါမှာဟိုပတ်စပို့တွေပါလေမရှိလို့ဖမ်းတာတို့ဘာလို့ညာလို့ဆိုပြီးသူတို့ဖမ်းညာလေမားတို့ကတော့ပတ်စပို့တွေပါလေလောက်ထားတာဆိုတော့အဲ့လိုမျိုးအဖမ်းတော့မခံရအောင်ဟိုကိုကိုယ်ရင်းမှာပဲကိုနေပြီးအပြင်မထွက်ရအောင်ဆိုတော့လောက်ကန်စားတာဖို့တိတ်ပြီးထွက်လို့မရတော့ဒီနောက်ပိုင်းကျတော့ကြက်တဲတာလေညီအစ်မကြီးအခုကပကူးပြန်တော့မှဆိုတော့လောလောဆယ်ဘာလုံးလုံးလောက်အမှန်ကိုမသိပါဘူးဇင်းရောင်းဇင်းဝယ်လေးပဲလောက်စားရင်ကောင်းမလားလို့ပဲစဉ်းစားနေတာပါတရုတ်ကြီးကတော့ပြန်မသွားတော့ဘူး
မတ်ကြီးကြီးမိုးကတော့ရွှေလီကနေပြန်လာတာရက်ပိုင်းပဲရှိပါသေးတယ်။လောလောဆယ်အစိုးရကသတ်မှတ်ထားတဲ့ကွာရန်တင်းနေရာတစ်ခုမှာနေနေရပြီးဒီကွာရန်တင်းကာလကိုဖြတ်တန်းပြီးရင်တော့မိသားစုဆွေမျိုးတွေရှိရာပဲကိုယ်မှာပဲလုကင်စားတောက်တော့မယ်လို့ပြောပါရယ်။မိခင်တယောက်ဖြစ်တာကြောင့်ကိုဗစ်ကာလရုန်းကန်မှုတွေကြားမှာတားဖြစ်သူရဲ့ပညာရေးအတွက်စိုးရိမ်နေရတဲ့သူလည်းဖြစ်ပါရယ်
။အတက်က6နှစ်ရှိပြီ။သူကအဲရွှေလီထဲမှာပြည်ကြည့်ထားခဲ့တာလေ။အခုဒီပြန်ရောက်တော့တန်းစားတက်မှာပေါ့ဒီကလေးလေးက။ကလေးပညာရေးအတွက်အမစိတ်တူတာပါကျန်တာကတော့အမတို့လှုပ်ရှားရုံကံမှာပေါ့ဒီကလေးပညာရေးပဲအမစုံကားတိုင်အောင်ထားချင်တာမကူမှာပဲထားမှာဟောစိတ်တူတာပေါ့ညီမရဲ့ဘယ်လိုပဲပဲနာပဲကြောင်းထားရင်ကောင်းမလို့ဘယ်တော့ဖွင့်မလို့ကြောင်းနေဖွင့်တဲ့အခါကျတော့အစ်ဦးဝေးနေရောဘယ်လိုဒီ စီစဉ်တော့အရာတွေပဲစိတ်ကူးနေရတာဒီကလေးတို့က
မန်းချီချီမိုးလို့လူနေရက်ကိုအခုမှလောလောလတ်လတ်ပြန်ရောက်လာပြီးရှိရီအတွက်ပူပင်နေကြတဲ့သူတွေရှိသလိုအစောပိုင်းကာလကလေးကပြန်ရောက်လာခဲ့ပြီးအလုံးလက်မဲ့အခက်အခဲတွေ့နေတဲ့သူတွေကလည်းတူနေသေးပါအလုတ်ကန်ရေးရရာမရှိတာလာတွေနဲ့ချီလာနေပြီဖြစ်တဲ့မတ်ထီတီကျွဲတို့ဇနီးမောင်နဲ့ဆိုရင်အချိန်ကာလကြာလာတာနဲ့အမျှမိသားစုအချက်တည်းပို့ပြီးတော့ဆိုးလာတယ်လို့ပြောပါတယ
်ဝင်ဝင်ရတလာဆိုတော်တော်ထိခိုက်တယ်ခက်ခဲတော်တော်ကြုံရတယ်အိမ်မှာပတ်စံပုံပြီးတော့များတယ်ပေါ့နော်။သူအလုပ်တနေရာကသူထိုင်ပတ်စံနဲ့ပမာဝင်ပတ်စံနဲ့ဆိုရင်တလားကိုဆိုမြန်မာဝင်နဲ့ဆို9သိန်း6သိန်းတော့အဲ့လိုမျိုးပို့နိုင်။ပါတီလူကမလဲဆိုတော့ကိုမကငွေကြီးပေါ့နော်။အကြီးငွေရဒီမှာဒီမှာဆိုသိရတာပေါ့နော်။ပတ်စံယူရဲဆိုအတူကတလားပုံမှာအဲ့လိုမျိုးတက်နေရတာဒီ။ဟိုမရှိစင်ရသားလေးဆိုကိုထက်မရှိစင်ရသားလေးဆိုပို့တာမှများတယ်ပေါ့နော်။အဲ့လိုမျိုးလေးငွေကြီးကြီးလေးတွေအဲ့လိုမျိုးလာထောက်ပံ့မိတာမျိုးမရှိစင်ရသားလေးကိုပို့ပြီးတော့အဲ့လိုမျိုးထောက်ပံ့စီတင်တာပေါ့နော်ကိုရက်ကွက်ထဲမှာဆိုကိုထက်မရှိစင်ရသားဆိုတာလည်းရှိရလေသူတို့ကတော့မျှော်မှန်းတာပေါ့တအိမ်တော်4000ရမယ်ဆိုတော့အဲ့လိုမျိုးကျင်ရတာအဲ့ဒါလိုင်းပေါ်မှာလည်းတအိမ်တော်4000နဲ့ဆိုပြီးတော့သူကကျင်ရတာပြီးတော့ပေါ့နော်အခုကတခုမှမရောက်လာကြတော့ဘူးအဲ့လိုမျိုးပြည်လေပေါ့နော်ဒီဘက်မှာဆိုပို့တော့စိုးသေးတယ်ဒီလိုထိုင်းပြန်နေမြန်မာနိုင်ငံသားပြန်နေဆိုတာလောက်တည်းဘယ်သူမှမခေါ်ဘူးပေါ့
အစောပိုင်းပြန်လာချိန်တုန်းကဆိုရင်ပြည်တော်ပြန်တွေဖြစ်တဲ့အတွက်ယောဂဘိုးရှိသူတွေလိုအထင်ခံရတာမျိုးနဲ့တောင်ဂျုံရတယ်လို့မထီထီချွေကပြောပါတယ
်။ဒီမှာတော့လာတဲ့ချိန်တွေကတော့ထိထိုင်းပြန်ဒီမှာယောဂမျိုးတွေ့ဘူးပေါ့နော်။တွေ့တာဆိုလို့ဟိုနိုင်ငံကြီးသားတွေရဲ့အဲ့လိုမျိုးယောဂဘိုးတွေ့တာဆိုဒါပေမဲ့သူကနိုင်ငံပြန်သားဆိုရင်အကုန်လုံးယောဂတဲ့လိုပဲသူထင်တာတော့ဂျုံဘူးပါ။
COVID-19 ကာလမှာကတော့ထိုင်းကပြန်လာတာပဲဖြစ်ဖြစ်တရုတ်မလေးရှားစင်ကာပူကိုရီးယားဂျပန်ဘယ်လိုနိုင်ငံကပဲပြန်လာလာပြည်တော်ပြန်တွေအတွက်အနည်းနဲ့အများအခက်အခဲတော့ကြုံကြရတာပါဒါကြောင့်ဒီလိုအခြေအနေကြီးအမြန်ဆုံးပြန်လည်ကောင်းမွန်ပြီးအားလုံးအဆင်ပြေစေချင်တယ်လို့မတ်တီတီမိုးကပြောပါတယ
်ကမ္ဘာနဲ့ဝိုင်းဒီလိုကြီးဒုက္ခတွေရောက်ကုန်တာဆိုတော့ဒါကြီးကိုပဲမမြန်ပြီးဆုံးပါစေပဲဆုတောင်းပါတယ်ဒီမှာရယ်
လက်ရှိမှာတော့ကမ္ဘာတဝန်းဒီယောဂကူးစက်မှုတွေတိတိတသားထိန်းချုပ်နိုင်တဲ့အခြေအနေကိုမရောက်သေးတာကြောင့်စီးပွားရေးလုပ်ငန်းတွေအရင်လိုအပြည့်အဝပြန်ဖြစ်လာဖို့ကတော့နိုင်ငံအသီးသီးမှရုန်းကန်နေကြဆဲဖြစ်ပါတယ်။မကြုံစဘူးကြုံရတဲ့အခြေအနေဖြစ်သလိုရဲခတ်မှုပမာဏကကြီးမာပြီးခံမရခတ်တဲ့အခြေအနေဖြစ်တာကြောင့်လည်းအခုလိုအခြေအနေမှာပြည်တော်ပြန်တွေအပါအဝင်လူသားတိုင်းအချက်အချင်းကြုံနေကြတာပါ။ဒါကြောင့်ဒီယောဂကာကွယ်ကုသနိုင်တဲ့ဆေးဝါးတွေအများဆုံးတွေ့ရှိပြီးအချက်သေးတွေကိုဖြည့်ရှင်းကင်တွယ်နိုင်မှုအရေးကြီးနေတဲ့ဆူရာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်။ဒီမှာပြန်လည်ကြွေးပါရှင
်။အမေရိကန်ပြည်ထောင်စုကငယ်စဉ်ကတည်းကပြောင်းရွှေ့နေခဲ့ပြီးဟောလိဝုဒ်ရုပ်ရှင်လောကကိုဝင်ရောက်ဖို့ကြိုးစားနေသူကတော့ကိုအေဒရီယန်ဇော်ပါ။ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Zoss Studio Multimedia Production လုပ်ငန်းတည်ထောင်ထားသူကိုအေဒရီယန်ဇော်အနေနဲ့ American အိမ်မက်တွေကိုဘလို့စူးစမ်းကောင်တယ်ဖော်ခဲ့လဲဆိုရိုင်းနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်သုတဆွန်လင် American တခွင်အစီအစဉ်မှာကျွန်တော်အောင်ကမေးမြန်းတင်ဆက်ပေးထားပါတယ်ခင်ဗျာအခု Zoss Studio ဆိုပြီးတော့ကို Adrian Zoss က Multimedia Production လုပ်နေတာပေါ့ဒါ LA အခြေစိုက်ပေါ့လေဆိုတော့ဒီ Multimedia Production အနေနဲ့ဒီဘာတွေရိုက်ကူးဖြစ်လဲဘာတွေထုတ်လွှင့်ဖြစ်လဲဆိုတဲ့အကြောင်းလေးအရင်စပြောပြပေးရလား
Sure. So, you know, a company of body, yeah, let's say, editorial commercial, they yay de, photo shoot de, body, yay de, TV commercial, number of short film, they yay de, number of music video, they MTV, they let the I yay de, number of gabalon, travel up, influencer, travel vlog, they yay de, 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 the Beverly Hills, my plastic surgeon, you said, you're, who, you said, I'm not, who,breast implant and boob implant doctor who yai bu de all the way to medical doctor to surgical doctor to who ga commercial de lemian commercial de so long yai bu de small business to large business so long who yai bu de jinaro wa
so ro di longan go ho be dong wa sa pi lo lut phit da ba le
be ya ni sa le so ro Chino Bua Chero 2003 ane sa lite but for so 2003 Chino wa 22 years old ba phit de နော်ငငယ်တော့အနေတရုတ်ဆောင်ဖြစ်လာတယ်ဒါပေမဲ့အဲ့ချိန်မှာ college ဆက်ဝင်သွားတော့ဘာတွေ့ရလဲဆိုတော့ဒီ Hollywood ဆက်ဝင်သွားတော့ဘာတွေ့ရလဲဆိုတော့ Asian American they shot it ဗမာတွေပိုတော့ရှားတယ် film security ကဗမာမဟုတ်ဘူး asian american မဟုတ်တော့ opportunity ဟိုတရုတ်ဆောင်ဖြစ်ဖို့ရှားတယ်ဆိုတော့ကိုကိုလေးလာပြီးတော့ဟိုတော်ပြီးတော့ဟိုလုံနိုင်ရမယ်ဆိုတော့အဲ့ idea ထွက်လာတယ် so 2007 အနေကိုကိုဟို behind the scenes မှာ producer လိုမျိုး production assistant လိုမျိုး volunteer လုပ်ပြီးတော့အားပါရလေးလာတယ်ဘလို camera ခိုင်းရလဲဘလို yay ရလဲ so အဲ့အနေဆိုရင် around 2005 ကနေ producer လိုမျိုးစလိုက်ပြီးတော့မှ2007ကနေနည်းနည်း recognition ရလာတယ်ကျွန်တော်ဟိုတရုတ်ဆောင်လည်းဖြစ်တယ်နောက် behind the scenes မှာလည်းကူညီတယ်အဲ့ project က Emmy award ရပါတယ် academy လိုမျိုးလေဒီ Hollywood မှာအဲ့ပြီးတော့နောက်ထပ်ဟို action movie တွေ by sci-fi TV show တွေဘဟိုလုပ်ပြီးတယ်ဘာဖြစ်လို့လုပ်လဲဆိုတော့ဒီကျွန်တော်ကတရုတ်ဆောင်တွေက Asian American or Myanmar တရုတ်ဆောင်တွေ Hollywood TV မှာဟိုရှိစေခြင်းနဲ့ဆိုတော့လွတ်ပြတာပေါ့အရင
်အခုဆိုရင်ဒါနှစ်တည်းလဲတော်တော်ကြာလာပြီကိုယ်လုပ်ငန်းကိုထူထောင်လာတဲ့အခါကျတော့ဟိုအခုလိုအခြေအနေမျိုးအထိရောက်လာအောင်ဟိုဘလောက်ထိအောင်ဟိုစူးစမ်းပန်းစားနဲ့လုပ်ခဲ့ရပါလဲ
ဘလောက်တော်တော်စူးစမ်းရပြောရမယ်တကယ်ကျတော့လေဘာဖြစ်လို့ဆိုတော့မိသားစုကလည်းတအားဖို့တန်တယ်နောက်ပြီးတော့သူတို့ကလည်းဟိုစိတ်ပူတာပေါ့ကလေးငငယ်ငယ်တော့ဆိုတော့ကျွန်တော်ကဟိုသူတို့ကဟိုဆရာဝန်ဖြစ်စေခြင်းနဲ့အဲလိုမျိုးကြောင်းသွားစေခြင်းနဲ့ဒါပေမဲ့ကျွန်တော်ကဝါသနာပါဟိုတရုတ်ဆောင်ဖြစ်တာဝါသနာတအားပါတယ်ရုပ်ရှင်တွေတအားဝါသနာပါတယ်ဆိုတော့အဲလိုစာကိုဟိုစိတ်ကိုဟိုအယုံစိုက်ပြီးတော့ဘာတီးဖို့လို့လဲဆိုတော့လူတွေကကျတော့ဒီ industry တဲ့ဝင်ခြင်းရင် rejection တော့အားကို face တော့တယ် no ခါဟာပြောခါမယ် 99% no ဖြစ်မယ်နော်စဉ်းစားကြည့် if you want to ဟိုဘာပဲအလုပ်လုပ်တော့ 99% of the time ဒီအလုပ်က fail ဖြစ်မယ်ဆိုရင်အလုပ်ဟိုရှောက်တာ fail ဖြစ်မယ်ဆိုရင်ဘယ်သူကနေဘာဖို့ဆက်လုပ်ချင်တာမှလဲနော် so တရုတ်ဆောင်နေအဲ့လိုမျိုးပဲ 99% of the time no ဖြစ်မယ်ဒါပေမဲ့ဆက်သွားနေလုံးမပဲအောင်မြင်တယ်ဆိုတော့တော်တော်လုပ်ချင်တာဝါသနာပါပြီးတော့ဟိုတခြားဥစ္စာကိုတိတ်ဟိုအယောင်ဆက်ဆံမလို့ပဲနဲ့ဒီဥစ္စာကိုပဲလုပ်ချင်မှာပဲလုပ်အောင်အောင်မြင်မယ်
ကိုအေရီယန်ဇော်ရိုကလည်းပဲအဲဒီလုပ်ငန်းတွေကိုကိုကဝင်လာတဲ့အခါမှာဒါ minority တူအနေနဲ့ဝင်တိုးရတာပေါ့လေဆိုတော့အဲ့လိုတိုးရတဲ့အခါမှာရောလက်ခံလောင်ပေါ့လေကိုဘယ်လောက်ထိအောင်တက်ပြီးစူးစမ်းခဲ့ရပါလဲ
so blue so dollars ဆိုတော့ဒီ comparison လုပ်မယ်ကျွန်တော်ကအဖြူဘိုးဖြစ်မယ်ဆိုရင်ဟိုတရုတ်ဆောင်အမြင်ချင်းနဲ့ဘာပဲဖြစ်ဖြစ်အမြင်ချင်းနဲ့ဆိုရင်ဒီကျွန်တော်ပြမယ်ဆိုဒီ effort က1 out of 10 ဆိုရင် 5 ဆိုရင် okay ဖြစ်တယ်เนาะ 5 က average ပဲလေဟိုဟိုချိကောင်းပါတယ်ဟို skill ကလည်း talent က okay ဖြစ်ပါတယ်ဒါပေမဲ့အောင်မြင်နိုင်ဘာဆို opportunity အများကြီးပဲရှိတယ် Asian American ဖြစ်ရင်ပိုအောင်ခက်တယ်ဗမာဆိုရင်ပိုအောင်ခက်တယ်ဘာဖြစ်လို့ဆိုတော့ဗမာဆိုရင်တရုတ်ဆောင်လည်းမဟုတ်ဘူးအားရပါတောင်းတဲ့တရုတ်ဆောင်ဖြစ်ရတယ်အားရပါတောင်းတဲ့တရုတ်ဆောင်ဖြစ်ပြီးတော့ camera အကြောင်းလည်းနားလဲရတယ်အနောက်ကလည်းနားလဲအကုန်လုံးအားရပါနားလဲမှာပဲopportunity ကိုနည်းနည်းလေးပဲရမယ်เนาะဆိုတော့အဲ့လောက်ခက်ခဲဖြစ်ရတယ်ဆိုတော့တချို့လူတွေကပြောတယ်အော်တရုတ်ဆောင်ဖြစ်ချင်တယ်ဒါပေမဲ့အားမစိုးစားချင်ဘူးတကယ်ချစ်တော့ဟိုတခြားဘိုးတွေနဲ့တခြား Chinese or Japanese ပိုတော့အားပါစိုးစားမယ်ဘာဖြစ်လို့ဒီမှာတွေကနည်းနည်းနောက်ကျနေတယ်ဟို first number Asian American ပိုတော့နောက်ကျနေတယ်ဆိုတော့ဗမာကနောက်ဆုံးဖြစ်နေတယ်ဒီ entertainment နဲ့ Hollywood တမှာဆိုရင
်ရုပ်ရှင် line back ကိုသွားဖို့အစီအစဉ်တွေဘာတွေရှိပါလား
ရှိတယ်ကျွန်တော်ကဘာလို့ရလဲဆိုတော့အခုက fundraising တော့တယ် so အခုဟိုမြန်မာတွေကိုဗမာပြည်ကိုသွားတယ်ဟို acting school တွေဟိုကျွန်တော်အလကားဟိုကုညီပြီးတော့ train လုပ်တယ်နောက်ပြီးတော့ဒီမြန်မာဟိုတရုတ်ဆောင်လူငယ်တွေကိုဘာ train လုပ်ချင်လဲဆိုတော့ Hollywood standard နဲ့ professionalism ကိုအားပါ train လုပ်ချင်တယ်ကျွန်တော်ဗမာပြည်ခဏခါသွားဟိုကန်ကောင်းသွားပြီးခဏခါသွားလိုက်တယ် last year မှာဒီ America မှာကျတော့လူတွေကအချင်းမီစောစောမလာနိုင်ရင်အလုရှုပ်တယ်အလုရှုံရမယ် fire ဖြစ်ရမယ် no excuse ဘယ်သူပဲဖြစ်ဖြစ်နာမည်ကြီးကြီးဖြစ်ဖြစ်ဘလောက်ဟိုပတ်စံရှိရှိမဆိုင် professional မှာ professionalism ဒီချိန်လာမယ်ဆိုဒီချိန်နဲ့ပို့စောပြီးလာရမယ်နောက်ပြဟိုလောဥစ္စာကိုလုံး prepare လုပ်ရမယ် outside real professional ပဲ so I love to standard machine ဘာမှအောင်မနိုင်ဘူး
ဒီအလေးမှာ base လုပ်ပြီးတော့ဒီလုပ်ငန်းလုပ်ရတဲ့အခါမှာရောကိုယ့်အကူကိုဘယ်လောက်ထိကိုလုပ်ခဲ့တဲ့အလုပ်တွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအောင်ကျင့်တဲ့အားရမှုရှိခဲ့လဲ
ဘယ်တော့မှကျင့်မနာဘူးဒီအလုပ်တွေဆိုရင်လေဘလို့ဆိုရလဲဆိုတော့ဟိုဒီအလုပ်ကခဏခဏပိုကောင်းလာနိုင်တယ်ဟိုကင်မရာပိုသေးနိုင်တယ်ပိုဒီ product ကိုပိုမြင်နိုင်တယ်ဒါပေမဲ့ကျွန်တော်ကတော့ဘာလို့ဂုဏ်ယူရှိလဲဆိုတော့ဒီ non profit တွေကိုကူညီနိုင်တာတအားဂုဏ်ယူ ကွန်ယူရှိတယ်ဘယ်လိုမျိုးဆိုလို့ဒါလဲဆိုတော့ဒီ non profit ဆိုတော့သူတို့ကပတ်စံဟို raise လုပ်ချင်တယ်ကလေးတွေစာကျွေးဖို့ or ဟို mental health တွေဘာတွေကွန်ယူဖို့ hospital ကွန်ယူဖို့သူတို့ကျွန်တော်တို့ video နဲ့ရိုက်ပြီးဝိုင်းသူတို့ thousands to ဟို hundreds of thousand dollars raise လုပ်နိုင်တာကျတော့ကိုကတအားဟို trifle ဖြစ်တဲ့အားအားကျွန်တော်စိတ်ချမ်းသာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကောက်ရံမှာထိရောက်တဲ့နှာခေါင်းဆီးတွေမြန်မာနိုင်ငံမှာထုတ်လုပ်ဖို့အတွက်ပေါ်လီပရိုပလင်းခေါ်ကော်ဆစ်နဲ့လုပ်ထားတဲ့ရက်ထည်မဟုတ်တဲ့ပိတ်ဆက်အမျိုးအစားနှစ်မျိုးရဖို့လိုအပ်တယ်လို့ဒီလိုပိတ်ဆက်တွေကိုရပြီဆိုရင်နှာခေါင်းဆီးဖျက်အောင်ဘယ်လိုထုတ်ရလဲဆိုတာကို Jasper Knight Company ကချီမြင်တဲ့အထက်လိပ်အင်ဂျင်နီယာဦးအောင်စင်ကဒီကြမ်းမှာဆက်ပြီးပြောပြပေးမှာပါ။
လုံးရတဲ့မဲ့မျိုးသားတစ်ခုရှိပါတယ်။စာကြည့်တယ်မဲ့ဆိုတဲ့၃လတတ်ထားတယ်။ဟိုဟာပေါ့အချက်ပြပေါ့လေ flat mass အမျိုးအစားပေါ့ face mass အမျိုးအစားပေါ့အဲ့ဒါတစ်ခုရှိပါတယ်။နောက်တစ်ခုကတော့ဗာလို့ဆိုရှင် KN95 သို့မဟုတ် N95 ပေါ့လေ။အဲ့ဒီလိုမျိုး၅လတတ်ပြီးတော့တကယ်ကိုဆေးရုံလုံးကနေမှ၃နိုင်တဲ့ mass အမျိုးအစားမျိုးတစ်ခုရှိပါတယ်။အဲ့ဒီနှစ်ခုအတွက်ဆိုလို့ရှိရင်အသုံးပြုအတွက်စက်တွေရှိပါတယ်။
ကျွန်တော်ပြည်ရင်းမှာ max ဖြစ်အောင်ချုပ်မယ်ဆိုလို့ရှင်သူကသူ့ရဲ့ဤပညာရောဆရာဘယ်လိုဤပညာတွေတောင်းရလဲဆရာ
ဟို max ဖြစ်အောင်ထုတ်မယ်ဆိုလို့ရှိရင်သူကဤပညာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့သူကတော့အဓိကတော့ polypropylene ကိုသုံးထားတဲ့အတွက်ကြောင့်သူ့ကိုချုပ်တဲ့အခါမှာအပ်နဲ့အချီပေါ့လေအပ်တို့အချီတို့အဲ့ဒါတွေကိုမသုံးတော့ဘဲနဲ့အရေးပြောတဲ့ဤပညာပေါ့အရေးပြောတဲ့ကျွန်တော်တို့တာမားပြင် max ကိုကြည့်မယ်ဆိုလို့ရှိရင်ပေါက်ကလေးတွေ့ရတယ်ချုပ်ရိုးလိုပဲဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တော့အချီသူရောသုံးမထားဘူးအဲ့ဒီမှာရှိတဲ့ polypropylene material plastic material ကိုအေးပြောအောင်လုပ်ပြီးတော့မှာအပေါက်ကလေးဖောက်ပြီးတော့မှာအဲ့ဒီအေးပြောပြီးတော့ပူးတွဲတဲ့ဤပညာပေါ့လေအဲ့လိုမျိုးချုပ်ဆက်မျိုးတွေလိုပါတယ်အဲ့ဒီချုပ်ဆက်တွေကတော့ကျွန်တော်တို့ရိုးရိုးစာကြည့်ကဲမက်စကူကိုထုတ်မယ်ဆိုလို့ရှိရင်ရိုးရိုး manual အမျိုးအစားလည်းသုံးလို့ရပါတယ်စီမီအော်တိုအမျိုးအစားလည်းသုံးလို့ရတယ်နောက်တစ်ခုက automatic အမျိုးအစားလည်းသုံးလို့ရပါတယ်ခင်ဗျာ
တကယ်လို့ကိုစင်းနဲ့လုပ်တဲ့ပိဆက်ကိုကိုရင်ထုတ်ဖို့အတွက်တိတ်ပြီးဈေးကြည့်မယ်ဆိုရင်ဒီဒီပါနေကုန်ချမ်းသွင်းပြီးတော့ပြည်ရင်းမှာနှာခေါင်းဆီးတွေချုပ်ဖို့ကောင်းတယ်ပေါ့နော်။ဟုတ်
ကဲ့ချုပ်ဖို့ပေါ့။ဟု
တ်ကဲ့
အဲ့ဒါကပို့ပြီးတော့ဟိုပါပေါ့ကျွန်တော်တို့ဖြစ်နိုင်တဲ့လုံနိုင်တဲ့အနေအထားရှိပါတယ
်။ဟုတ်ကဲ့ပါဆရာ။ဒါဆိုရင်ကုန်ချမ်းဆီးကဘယ်လောက်လောက်ရှိမလဲတင်လဲဆရာ
။ကုန်ချမ်းဆီးကဘယ်လောက်လောက်ရှိမလဲဆိုလို့ရှိရင်ဟိုရိုးရိုးဒီစာကြည့်ကဲမက်စကူကိုထုတ်မယ်ဆိုလို့ရှိရင်အော်တိုမက်တစ်စနစ်မှာဆိုလို့ရှိရင်တော့အကြမ်းများပြီးဗမာငွေ3000နီးပါးလောက်အရင်ရင်းနှီးမြှုပ်နှံမှုရှိပါတယ်။နောက်semi auto ပေါ့လေ automatic mode ပဲ ਨੇ တဝက်တစ်ပြည့်အတူလျောက်စနစ်ကိုသုံးမယ်ဆိုလို့ရှိရင်တော့600 900ပမာငွေ3600 900ပတ်ဝန်းကျင်လောက်ရှိပါတယ်ဒီ mask ကိုထုတ်မယ်ဆိုလို့ရှိရင်အဓိကလိုအပ်တာကတော့ဒီကျွန်တော်တို့3လောက်ဆိုလို့ရှိရင်3လောက်ကိုလိုစလိုထပ်ပြီးတော့လိုစလိုချုပ်ပေးတဲ့ sheet အချက်အပြားကိုထုတ်တဲ့ set တစ်ခုလိုပါတယ်အဲ့ဒီ set မှာတစ်ခါတည်းဟိုနှာခေါင်းတောက်ပေါ့လေ nose bar ကိုတစ်ခါတည်းမှာထည့်လိုက်တာနှာခေါင်းတောက်ကိုတစ်ခါတည်းထည့်လိုက်တဲ့ set တစ်ခုလိုတယ်ပြလို့ရှိရင်အရာလူလို့ခေါ်တဲ့ရွက်ကိုချိတ်တဲ့ဂျိုးလေးတွေကိုဆက်ကျွဲပေးဖို့လိုတဲ့ဆက်အမျိုးအစားတွေလိုပါတယ်အဲ့ဒါတွေကိုတောင်းလျှောက်တဲ့ဆက်တဲ့သုံးအော်တိုမက်တစ်ဖြစ်သွားပါတယ်တောင်းလျှောက်မှုဖဲနဲ့တဝက်တစ်ပြည့်သုံးမယ်ဆိုစီမီအော်တိုမက်တစ်မန်နျူရယ်ဆိုလို့ရှိရင်လောကမန်နျူရယ်သုံးတာပါအဲ့တော့မန်နျူရယ်မျိုးသားဆိုလို့ရှိရင်တော့လိုအပ်တဲ့အရင်းနှီးပမာဏက3450ပတ်ဝန်းကျင်လောက်ပုံပုံကြနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ
ဆရာဒီနှာခေါင်းဆီးထုတ်တဲ့ဆက်ရုံကိုဒီနှစ်တခုမှာဟိုဆက်ရုံတခုတည်နိုင်နေဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်လုံလုံလောက်လောက်ရနိုင်တယ်လို့
ထင်တယ်။ရနိုင်တဲ့အနေအထားရှိပါတယ်။အဲ့ဒီဆက်ရုံနေရဲ့အနေအထားကအကျန်းများဖြင့်သူတို့ရဲ့ထုတ်လုပ်နိုင်မှုစွမ်းရည်ပေါ့။အဲ့ဒီ production capacity က10မိနစ်ကိုအခု100နဲ့150ဝန်းကျင်လောက်ပါရှိပါတယ်။အဲ့ဒါဆိုတော့ဒီနယ်တစ်ခုတိုင်းတစ်ခုမှာအနည်းဆုံးဆက်ရုံတရုံစီလောက်ရှိနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာရှိနေတဲ့ပြည်ထောင်လူစုတွေအတွက်ကိုပေါ်ပြီးတော့တက်တာတဲ့နှုံးသားတွေပေါ့တက်တာတဲ့နှုံးသားတွေဆိုတော့အခုလောလောဆယ်ဒီကုန်ချမ်းနေရပေါက်သေးနေရဆိုလို့ရှိရင်တော့ဘက်စကူကို30 40ပတ်ဝန်းကျင်လောက်နဲ့ထုတ်လုပ်နိုင်တဲ့အနေအထားဖြစ်သွားပါတယ်ပမာငွေ30ကျပ်40ကျပ်ပေါ့လေအဲ့ဒီပတ်ဝန်းကျင်လောက်နဲ့
အခုလောလောဆယ်ရောဒီနှာခေါင်းဆီးတွေရဲ့ဈေးနှုန်းတွေဘယ်လောက်လောက်ရှိပါလဲဆရာ
ပထမပိုင်းတော့ကျွန်တော်တို့ကိုဗစ်ဖြစ်တာကတော့နှာခေါင်းဆီးတစ်ခုကို900လို့1000လို့ဖြစ်သွားတယ်ပမာကြီးပါလေ ဆိုတော့အဲ့လိုဆိုတော့ဒီနှကောင်းစီးရဲ့သဘာဝလည်းပဲခန္ဓာပဲဟိုတစ်ခါပဲသုံးပြီးတော့သွန့်ပြရမှာဖြစ်တဲ့အတွက်ကြောင့်လို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေရဲ့အဲလက်ရှိအခြေအနေပေါ့လေစာဝတ်နေအခြေအနေရတော့အဲ900 800တန်းကိုဝယ်သုံးနိုင်တဲ့အနေထားတော့ဒီမတန်ကြီးကိုကြားပါတယ်ဒါကြောင့်မလို့သာပရမဟုသောအဝိမက်ဆေအစားထိုးမယ်ဆိုတော့အဝိမက်ဆေကိုကျွန်တော်တို့နိုင်ငံကဟိုလုပ်ဖို့ကြိုးစားကြတာပေါ့လေဒါပေမဲ့အဝိမက်ကတော့အပြည့်အဝတော့ကာကွယ်မှုတော့မပေးနိုင်ဘူးပေါ့ဒါပေမဲ့အခုလောလောဆယ်လက်ရှိအနေအထားအရကြည့်မယ်ဆိုလို့ရှိရင်တော့ဈေးကနည်းနည်းကျသွားပါပြီမက်ဆေကစာချကယ်မက်ဆေကအခုဆိုလို့ရှိရင်အခု50ပါတဲ့ဘူးတဘူးကိုဗမာငွေ4000ကျပ်ဒီထက်ပိုပြီးတော့မျိုးစားကောင်းတာဆိုလို့ရှိရင် 9000 6000 ကျပ်ဝင်းကျင်နဲ့လောဆယ်ဝယ်လို့ရနေတဲ့အနေအထားမှာရှိပါတယ်ခင်ဗျာ
အခုလောလောဆယ်မှာအဝတ်မက်ဆေချုပ်ပြီးတော့အလဲမှာပိုးမဖောက်နိုင်တဲ့ဒီအလွှာဘားကိုထည့်ရင်ရောပုံဘလိုနေမလဲဆရာ
အသုံးပြုလို့ပိုးအဆင်ပြေနိုင်တဲ့အနေအထားမှာရှိပါတယ်အဝတ်မက်ဆိုကျွန်တော်တို့ဒီစာချကယ်မက်စခုကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအပြင်းလွာပေါ့လေဒီစပန်ပေါက်တဲ့လို့ခေါ်တဲ့အပြင်းလွာပေါ့အဲ့ဒီအပြင်းလွာကတော့ဗာလဲဆိုလို့ရှိရင်အဓိကတော့အရင်ဆက်တည်းအရင်ဆက်အပုံပေါ့လေအဲ့ဒီအရင်ဆက်အပုံနဲ့ပုံမုံတွေကိုကာကွယ်ပေးတာပေါ့ပုံမုံတွေရဲ့အရွယ်စားကတဲမိုက်ခရိုလောက်ရှိပါတယ်အဲ့တဲမိုက်ခရိုလောက်ကိုပထမအလွာကစစ်ထုတ်ကာကွယ်ပေးနိုင်တယ်တဲမိုက်ခရိုလောက်ကိုအဲ့တော့ဒုတိယအလွာလေးကြာရောအမှန်ဆိုလို့ရှိရင်တော့ 25GSM လို့ခေါ်တာပေါ့လေဒုတိယအလွာကို25ဂရမ်ပါစကွဲရမီတာပေါ့ဒီပိတ်တမီတာမှာအလေးချိန်ပေါ့ဒါကတော့ပိတ်တဲ့အထူဘားကိုဆိုလိုတာပါ25ဂရမ်လောက်ဒီလေးတဲ့ပိတ်အမျိုးအစားမျိုးကိုသုံးလိုက်မယ်ဆိုလို့ရှိရင်တော့ဒုတိယအလွာက0.3 micron အရွယ်အစားရှိတဲ့အမုံတွေကိုမဝင်နိုင်အောင်ကာပေးပါလေဒုတိယလွာအကြမ်းများအဖြစ်ရှိမယ်ဆိုလို့ရှိရင်ဟိုရိုးရိုးစာချကယ်မက်စ်ကူက30ငိုင်နှုန်းလောက်ဒီကာဝယ်နိုင်တဲ့အနေအထားမှာရှိပါတယ်ဒီ virus ကူးစက်မှုကိုပေါ့လေဆိုလိုတာကပါဆိုကျွန်တော်တို့အဝိမက်စ်ကိုလည်းပဲအဝိမက်နှလွာရဲ့ဂျားထဲမှာအဝိမက်ဟိုအဝိမက်ကတော့ပြန်လျှော်ပြီးသုံးလို့ရတယ်ကျွန်တော်တို့ဒီစာချကယ်မက်စ် disposable တွေကတော့ပြန်လျှော်ပြီးသုံးလို့မရဘူးအဲ့တော့အဝိမက်နှလွာရဲ့ကြားထဲမှာအလေးအလေးထားပြီးတော့အထဲထဲမှာကျွန်တော်တို့ခုနက 0.3 micron လောက်ဒီကာကွယ်နိုင်တဲ့ micron အရွယ်စားကြည့်တဲ့အမှုတွေကာကွယ်နိုင်တဲ့ red brown ဆိုတဲ့ပိဿအမျိုးအစားမျိုးကိုထည့်ပြီးတော့အဲ့ဒီပိဿအမျိုးအစားကိုအလဲအဖယ်လုပ်မယ်ပေါ့လေအဲ့ဒီအလဲအဖယ်လုပ်ပြီးသုံးမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကာကွယ်နိုင်တဲ့စွမ်းရည်ရှိပါတယ်ခင်ဗျာ
ခြေမြင်းနဲ့အထယ်လေး engineer ဦးအောင်စင်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေ။နောက်တစ်ပတ်မှာတင်ပြဆောင်ကြပါမယ်။ July 18ရက်တောက်ချာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မွန်ကတလှည့်ပြောပါအောင်မယ်ရှင်။ COVID-19 ကပ်ရောဂါကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့နိုင်ငံပေါင်း60ကျော်အတွက်ကုလသမဂ္ဂကဒေါ်လာ10.3 billion လိုအပ်နေတယ်လို့ပန်ကြားလိုက်ပါတယ်။ကယောဂါကြောင့်ကျန်းမာရေးစီးပွားရေးထိခိုက်နေကြတဲ့နိုင်ငံတွေကိုအကူအညီပေးဖို့ကုလသမဂ္ဂကဒီကနေ့တောက်ကြနေမှာအလှငွေတောက်ခံလိုက်တာပါအဲ့ဒီနိုင်ငံတွေကိုအခုမကူညီရင်နောက်မှမရေတွက်နိုင်တဲ့အသက်ဆုံးရှုံးမှုနဲ့ဒေါ်လာထရီလီယံနဲ့ချီဆုံးရှုံးမှုကြုံရလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲကပြောကြားခဲ့ပါတယ်COVID-19 ကပ်ရောဂါကြောင့်နိုင်ငံပေါင်း25နိုင်ငံထက်မနည်းကလူတွေဟာအင်မတန်ဆိုးဝါးတဲ့အငတ်ပေးကြုံကြရနိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလည်းဒီကနေ့အကြေညာချက်ထုတ်ပြန်ပါတယ်။ငတ်မောခေါင်းပါမှုဖြစ်နိုင်တဲ့အန္တရာယ်ရှိကြောင်းကိုလွန်ခဲ့တဲ့3လတုန်းကကုလသမဂ္ဂလုံခြုံရေးကောင်စီကို WFP ကပြောခဲ့သလိုဒီကနေ့ဒီအချိန်မှာကမ္ဘာပေါ်ကအစိုးရဆုံးမိသားစုတွေဟာအငတ်ပေး6ထဲကိုတွန်းပို့ခံနေရတာတွေ့နေရတယ်လို့ WFP အမှုဆောင်ညွှန်ကြားရေးမှူး David Beasley ကထုတ်ပြန်ချက်မှာပြောထားပါတယ်။စာရေးရိတ်ခါမလုံလောက်တဲ့ပြဿနာကိုတုံ့ပြန်ဖို့အတွက်ဒေါ်လာ5ဘီလီယံနီးပါးလိုအပ်တယ်လို့ WFP ကပြောပါတယ်။အာရှအာဖရိက၊ Caribbean ကျွန်းဒေသ၊ Latin America နဲ့အရှေ့လယ်ပိုင်းဒေသတွေကအခြေအနေအဆိုးဆုံးနိုင်ငံတွေမှာငတ်မောခေါင်းပါမှုမဖြစ်အောင်လို့နောက်ထပ်ဒေါ်လာတန်း500လိုအပ်တယ်လို့လည်းခန့်မှန်းထားပါတယ်။New York Times သတင်းစာကြီးရဲ့စာရင်းအရအမေရိကန်ပြည်ထောင်စုမှကြာသာရေးနေတော့က COVID-19 အတည်ပြုလူနာ9000ခွဲကျော်နဲ့တရက်ထက်အတည်ပြုလူနာအများဆုံးစံချိန်တင်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကပဲ6800ကျော်နဲ့စံချိန်တင်ခဲ့တာပါ။ COVID-19 အတည်ပြုလူနာအရေးအတွက်မြင့်တက်နေတဲ့အမေရိကန်ပြည်ထောင်စု California ပြည်နယ်ကဝန်ထမ်းတွေမနိုင်မနှင်းဖြစ်နေတဲ့ဆေးရုံ8ခုမှကူညီဖို့အတွက်စစ်စရာဝယ်စစ်တူနာပြုနဲ့တခြားကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကိုစစ်တပ်ကဆေးလွှတ်ထားပါတယ်။ပြည်내အစိုးရရဲ့ပန်ကြားမှုနဲ့အထူးကျန်းမာကုသဆောင်တွေမှာကူညီဖို့အတွက်လီဒါကတပ်ဖွဲ့ဝင်160ကိုဆေးလွှတ်ပေးထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။ အခုတောက်ကြနေညအတွက်ရေဒီယိုအတန်လှမ်းမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.